Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA အမေရိကန်တိုင်းရဲ့2015ခုနှစ်အောက်တိုဘာလ22ရက်ကြာသပတေးနေ့ညနေပဲ6နာရီကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အစ္စရေးနိုင်ငံမှာဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွက်ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူကပါလက်စတိုင်းနေပေါ်ထပ်မံပြစ်တင်ပြောဆိုလိုက်ပါတယ်။ကမ္ဘာတစ်ဝန်း IS သွေးကြွရရဲ့တိုက်ခိုက်မှုတွေဟာဒီနေ့ရဲ့တတိယသုံးလပတ်ထဲ40ရာခိုင်နှုန်းကျော်ထိတိုးလာတယ်လို့ကာကွယ်ရေးစီရင်ခန်းစာတစ်တဆောင်ကပြောဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမခင်ဖြူထွေးနဲ့သူကြေညာပေးမှာပါ
။အခုညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့တက်မတော်တက်ရင်တက်ဖွဲ့လေးရှိပြီးလုံခြုံရေးတင်ကြပ်တဲ့ကိုကိုဂျွန်းမဲဆွယ်စီယုံရေးစင်တာနဲ့ပတ်သက်လို
့ကျွန်တော်တို့ကိုတော့ PR မပြူရဒီဒေတာကန်တွေရဲ့ဝန်ထမ်းမိသားစုတွေကိုတော့ PR ပေးစင်ကြောက်မှုပြီးတော့ရှိပါတယ
်အဲ့တော့ဒီကိုစလဲလောင်းဦးဝင်းကိုရဲ့မဲဆွယ်စီယုံရေးခီးစဉ်ကို VOA ကဆက်သွယ်မေးမြန်းထားတာထုတ်လွှင့်ပေးဖို့ရှိပါတယ်တခါရှမ်းပြည်တောင်ပိုင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြမအစိုးရတပ်တို့ကြားတိုက်ပွဲတွေကြောင့်မန်ရှူမဲဆန္ဒနယ်မှာရွေးကောက်ပွဲဖြစ်နိုင်မှုမသေးကြတဲ့အခြေအနေမြမနိုင်ငံရဲ့မကြခင်ကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကန့်သတ်မှုတွေကြောင့် American လွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြတာနဲ့ဒီအစီအစဉ်နောက်ပိုင်းမှာလည်းရွေးကောက်ပွဲအထူးအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်ဒီလိုသတင်းစောင့်မတွေမတိုင်ခင်အရင်ဆုံးနောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးပါမယ်ရှင
်။ဣဇွေးနိုင်ငံမှာလူသေးပြောက်ရှိခဲ့တဲ့အထိဖြစ်ခဲ့တဲ့မကြာသေးရင်တော့သူတို့တန်ယူကျန်းဖက်မှုတွေအတွက်ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူကပါလက်စတိုင်းနေပေါ်ဆက်လက်ပြစ်တင်ပြောဆိုနေပါတယ်။နောက်တစ်လုံးမှာစစ်တိုက်ဆိုသလိုဖြစ်ပွားနေတဲ့တိုက်ခတ်မှုတွေဟာသူတို့လုံးဆောင်မှုတွေကြောင့်ဖြစ်နေရတယ်ဆိုတာမေးစရာတော့မလိုဘူးလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးချုပ်ကယ်ရီနဲ့ဒီကနေ့တွေ့ဆုံစကားပြောဖို့စီစဉ်ထားတဲ့ဣဇွေးဝန်ကြီးချုပ်နက်တန်ယာဟူကပြောဆိုလိုက်တာပါ။ဟာမတ်အဖွဲ့ရဲ့သူတို့လုံးဆောင်မှုဣဇွေးနိုင်ငံကအစ္စလမ်ဝါလီတွေရဲ့လုံးဆောင်မှုပါလက်စတိုင်းသမ္မတမမော့အဘတ်စ်နဲ့ပါလက်စတိုင်းအာဏာပိုင်တွေရဲ့သူတို့လုံးဆောင်မှုတွေကြောင့်ဖြစ်ရတာလို့လည်းဣဇွေးဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ဘတ်စ်ကနဲ့အပြစ်ပါလာတဲ့ကလေးတွေကိုအကြမ်းဖက်သမားနှစ်ယောက်ကတပ်ဖြတ်ဖို့ကြိုးစားခဲ့တယ်လို့လည်းဒီကနေ့ဖြစ်ခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးဝန်ကြီးချုပ်ကရင်းနှီးပြောဆိုသွားပါသေးတယ်။ဣဇွေးမီဒီယာတွေမှာတော့ဒီကနေ့ပဲဘိတ်ရှမတ်အရက်မှာဘတ်စ်ကတစ်စင်းပေါ်တက်ဖို့လုပ်နေတဲ့ဂျူးလူမျိုးတစ်ယောက်ကိုပါလက်စတိုင်းနှစ်ယောက်ကဓားနဲ့ထိုးခဲ့တယ်လို့လည်းဖော်ပြကြပါတယ်။ဣဇွေးဝန်ကြီးချုပ်နဲ့ဂျာမနီနိုင်ငံဘာလင်မြို့မှာတွေ့ဆုံစကားပြောမယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတော့အချင်းဖက်မှုတွေရပ်တန့်ဖို့တိုက်တွန်းခဲ့ပေမယ့်တစ်ဖက်ဖက်ကိုပြစ်တင်ပြောဆိုတာမျိုးတော့မရှိပါဘူးဣဇွေးစစ်သားတွေနဲ့အရက်သားတွေကိုပါလက်စတိုင်းတွေကဓားတွေနဲ့တိုက်ခတ်မှုတွေဆက်တင်ခဲ့တာတလာနီးပါးကျလာတဲ့အခုချိန်မှာတော့ဣဇွေးလူမျိုး၈ယောက်ထက်မနည်းနဲ့ပါလက်စတိုင်း50လောက်သေဆုံးခဲ့ပြီလည်းဖြစ်ပါတယ်
ဒီနေ့2015ခုနှစ်ရဲ့တတိယသုံးလအတွင်း IS Islamic စစ်သွေးကြွအဖွဲ့ရဲ့ကမ္ဘာတဝန်းတိုက်ခိုက်မှုတွေဟာနေ့စဉ်40ရာခိုင်နှုန်းအကျော်ဖြစ်များလာတယ်လို့ IHS Jane အဖွဲ့ရဲ့ကမ္ဘာလုံးဆိုင်ရာကာကွယ်ရေးစာဆောင်ကထုတ်ပြန်တဲ့အစင်ကစားတင်မှာဖော်ပြထားပါတယ်။ဒီကနေ့ထုတ်ပြန်တဲ့လေ့လာချက်ထဲမှာဇူလိုင်လကနေစက်တင်ဘာလအတွင်းကမ္ဘာတဝန်း IS အဖွဲ့ရဲ့တိုက်ခိုက်မှုပေါင်း1086ခုရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒါဟာနေ့စဉ်ပြန်မြတိုက်ခိုက်မှု12ကြိမ်နီးပါးရှိနေတာကိုဖော်ပြပြီးဒီအရင်ဒုတိယသုံးလကာလထက်42ရာခိုင်နှုန်းပိုများလာတာဖြစ်တယ်လို့ဆိုပါရယ IS ဖွဲ့ကတူပိုင်နယ်တွေအဖြစ်ကြေညာထားတဲ့ဒီအဖွဲ့အဓိကအခြေကုပ်ရာစီးရီးယားနဲ့အီရတ်နိုင်ငံတွေမှာနေမှာပဲအီဂျစ်လီဗီးယားယေမင်အာဖဂနစ္စတန်ပါကစ္စတန်နိုင်ဂျီးရီးယားနဲ့ဆော်ရီအာရေဗီးယားနောက်မြောက်ပိုင်းကော်ကေးဆပ်နဲ့အယ်ဂျီးရီးယားနိုင်ငံတွေမှာဖြစ်ခဲ့တဲ့အကြမ်းဖက်လှုပ်ရှားမှုတွေကိုစုဆောင်ပြီးတော့ဒီအစဉ်ကစားထဲမှာဖော်ပြထားတာပါနိုင်ဂျီးရီးယားကဘိုကိုဟာရမ်အပါအဝင်ဒီလိုနိုင်ငံတွေမှာရှိတဲ့ဒေသခံအကြမ်းဖက်အဖွဲ့အတော်များများကသူတို့အနေနဲ့ IS ဖွဲ့ကိုတစ်ဆာခံထားကြတဲ့အကြောင်းပြောကြပေမဲ့ဒီအဖွဲ့အစည်းတွေနဲ့ IS ခေါင်းဆောင်မှုအပိုင်းကြားပလောက်အထိနှိစက်မှုရှိတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးအမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့တွေကတော့စီးရီးယားနဲ့အီရတ်မှာရှိတဲ့ IS အစွန်းရောက်တွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုလရီနဲ့ချီလှုပ်ဆောင်နေတာပါရုရှားကလည်းအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေလောက်မကြီးကျယ်ပေမဲ့လို့အလားတူပုံကျဲတိုက်ခတ်မှုတွေကိုတိတ်မကြခင်ကစပြီးတိကျလှုပ်ဆောင်လာခဲ့တာပါဒီလေကြောင်းတိုက်ခတ်မှုတွေဟာ IS ဖွဲ့ကိုတိတိကျကျထိခိုက်အောင်လုပ်နိုင်သလားဆိုတာကိုအစင်ကစားထဲမှာမေးခွန်းထုတ်ထားပြီးတော့ IS အဖွဲ့ရဲ့နေပြည်တော်ချဲ့မှုတွေတိတိကျကျယောနေလာတဲ့အကြောင်းဖော်ပြထားပါတယ်ရှင
်အမေရိကန်နိုင်ငံရဲ့ဝန်ကြီးအောင်ဟီလာရီကလင်တန်ဟာလွန်ခဲ့တဲ့2012ခုနှစ်တုန်းကလီဗီးယားနိုင်ငံဘင်ဂါဇီမြို့က အမေရိကန်ကောင်စီဝင်ရောက်တိုက်ခိုက်ခံရမှုကိုစုံစမ်းစစ်ဆေးမဲ့ Republican တွေဦးဆောင်တဲ့အောက်လွှတ်တော်ကော်မတီရှိမှဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးဟောင်းအဖြစ်တာဝန်ယူထားစဉ်မှာတမ်မတ်ကြီး Christopher Stevens နဲ့နောက်ထပ် American 3ယောက်တို့တည်ဆုံသွားခဲ့တဲ့စက်တင်ဘာလ17ရက်နေ့တိုက်ခိုက်မှုမတိုင်ခင်နဲ့နောက်ပိုင်းချိန်တွေမှာသူ့ရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့တနေ့ကမေကွန်းနေနဲ့ဝန်ကြီးဟောင်း Clinton ရင်ဆိုင်သွားရမှာပါ။ Democratic Party ရဲ့2016ခုနှစ်အတွက်သမ္မတလောင်းဖြစ်ဖို့ကြိုးပမ်းနေတဲ့ဝန်ကြီးဟောင်းကိုနာမည်ဖြတ်ဖို့ရီပပလီကန်နေပကဒီကိစ္စကိုအတုံးချနေတယ်လို့ဆွဆွဲချက်တွေထွက်ပေါ်နေချိန်မှာပဲကြားနာစစ်ဆေးဖို့စီစဉ်နေတာဖြစ်ပါတယ်။ဝန်ကြီးအောင်ကလင်တန်အပါအဝင်ဒီမိုကရက်တစ်ပါတီဝင်တွေကတော့အောက်လွှတ်တော်လူများစုရီပပလီကန်ရဲ့ခေါင်းဆောင်ကေဖင်မက်ကာတီရဲ့ဒီလာဆမိုင်းအမေရိကန်ရုပ်သံ Fox News အစီအစဉ်မှာမှတ်ချက်ပေးပြောကြားခဲ့တာကိုအမေရိကန်စုကံပြီးပြန်လည်တုံ့ပြန်နေကြတာပါ။လူများစုရဲ့ခေါင်းဆောင်မက်ကာတီကတော့အောက်လွှတ်တော်ရီပပလီကန်တွေဟာစုံစမ်းစစ်ဆေးရေးအထူးကော်မတီတရဲ့ဖွဲ့စည်းလိုက်ခြင်းကစလို့ဝန်ကြီးအောင်ကလင်တန်ပေါ်လူချိုက်များတဲ့နှုန်းကျဆင်းသွားတဲ့အကြောင်းရုံးမြင့်တညာအစီအစဉ်မှာကြွားဝါပြောဆိုသွားခဲ့တာဖြစ်ပါတယ်။တက္ကသိုလ်နဲ့ပတ်သက်လို့ထက်လွတ်တော်မှာခုနှစ်ချိန်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်2014ခုနှစ်မှာပဲအောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီကိုဖွဲ့စည်းထားတာလည်းဖြစ်ပါတယ်။
အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ပါကစ္စတန်ဝန်ကြီးချုပ်နရက်စ်ရှာရစ်ကိုဒီကနေ့အင်ဗီရောမှာလက်ခံတွေ့ဆုံတဲ့အခါပါကစ္စတန်ဆိုရကတာလီဘန်အဖွဲ့နဲ့နီးကပ်ဆက်ဆံရေးရှိနေတယ်ဆိုတဲ့ပြောဆိုမှုတွေနဲ့ပါကစ္စတန်ရဲ့နျူကလ িয়ার လက်နက်တိုးမြင့်ပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့အဓိကဆွေးနွေးနိုင်ွယ်ရှိပါတယ်။အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံနဲ့ဝင်ရောက်ခဲ့တဲ့2001ခုနှစ်နောက်ပိုင်းကစလို့လက်နက်ကင်ပုံကန်လာခဲ့ကြတဲ့အာဖဂန်နစ္စတန်ကိုတချိန်ကအုပ်စိုးခွင့်ရခဲ့တဲ့တာလီဘန်အဖွဲ့နဲ့လက်ရှိအာဖဂန်ဆိုရတို့အကြားညီညွတ်ရေးဆွေးနွေးပွဲတွေပြန်ဆနိုင်ရေးမစ္စတာရှာရစ်လက်ခံလာအောင်သမ္မတအိုဘားမားကဖိအားပေးမဲ့သဘောရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲသမ္မတအိုဘားမားကအာဖဂန်နစ္စတန်နိုင်ငံမှာ2016ခုနှစ်နောက်ပိုင်းကျရင်လဲအမေရိကန်တပ်ဖွဲ့အား9500ဆက်လက်ထားရှိသွားမယ်အကြောင်းကြေညာလိုက်တယ်လို့အာဖဂန်ကအမေရိကန်တပ်ဖွဲ့အားလုံးနီးပါးကို၈နှစ်ကုန်နှောက်ဆုံထားပြီးပြန်လည်ရုပ်သိမ်းမယ်လို့သူတောက်လျှောက်ပေးလာတဲ့ကတိကိုဖျက်လိုက်ကြပါဒီနေ့တွေ့ဆုံမှုအတွင်းမစ္စတာအိုဘားမားအစိုးရအနေနဲ့ပါကစ္စတန်နိုင်ငံမှာအခြေစိုက်လှုပ်ရှားနေတဲ့ဟာခါနီကွန်ရက်လူအစ္စလာမစ်အစိုးရအဖွဲ့တွေကိုနှိမ်နှင်းရေးပါကစ္စတန်အစိုးရကိုဖိအားပေးနိုင်ပွဲလည်းရှိပါတယ်။ဒါပြင်ပါကစ္စတန်ကနျူကလ িয়ার လက်နက်တွေကိုတိုးမြင့်ထုတ်လုပ်နေတာနဲ့ပတ်သက်ပြီးတော့လည်းကန့်သတ်လှုပ်ဆောင်မှုမစ္စတာရှရစ်သဘောတူလာတဲ့အထိမစ္စတာအိုဘားမားကနားချပြောဆိုဖို့ရှိနေပါတယ်ရှင်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဗြိတိန်နဲ့တရုတ်နိုင်ငံတို့ကြားဒေါ်လာဘီလီယံ60ကျော်တန်ဖိုးရှိတဲ့သဘောတူညီချက်တွေပါဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လိုက်ကြပါတယ်။တရုတ်နိုင်ငံရဲ့အကြီးဆုံးရင်းနှီးမြှုပ်နှံမှုတွေထဲမှာတော့ဗြိတိန်နိုင်ငံမှာတည်ဆောက်မဲ့နျူကလ িয়ার စွမ်းအင်စက်ရုံအသစ်တစ်ခုလည်းပါဝင်ပါတယ်။တရုတ်သမ္မတရှီချင်းဖင်ရဲ့ခီးစဉ်ဒုတိယနေ့ဖြစ်တဲ့ဗိုလ်ဒူးနေ့မှာပဲဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကသဘောတူညီချက်တွေရရှိခဲ့တဲ့အကြောင်းကြေညာခဲ့တာပါ။တရုတ်ခေါင်းဆောင်ရဲ့အလဲပတ်ခီးစဉ်ဟာခေတ်သစ်တစ်ခုရဲ့အစဖြစ်တယ်လို့ဗြိတိန်နဲ့တရုတ်နိုင်ငံတို့ကြားရွှေခေတ်ဖြစ်နေတော့တင်စားခေါ်တော်သူတွေရှိနေတယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေ၊ကုန်သွယ်ရေးတွေ၊နှစ်နိုင်ငံလူထုကြားရင်းနှီးတဲ့ဆက်ဆံရေးတွေ၊နှစ်နိုင်ငံစလုံးမှာအရေးကြီးတဲ့ကိစ္စတွေအတွက်အတိတ်ပဲရှိတဲ့ဆွေးနွေးပြောဆိုမှုတွေနဲ့ဆက်ဆံရေးတွေကိုပုံမခိုင်မာလာစေတဲ့ခေတ်ခေတ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါဗြိတိန်ဝန်ကြီးချုပ်နဲ့အတူမင်းငွန်းစကားပြောကြားခဲ့တဲ့တရုတ်သမ္မတကတော့တရုတ်နိုင်ငံအတွင်းကလူ့ခွင့်ရေးချိုးဖောက်မှုမှတ်တမ်းတွေနဲ့ပတ်သက်လို့လည်းမှတ်ချက်ပေးပြောဆိုသွားပါတယ်တရုတ်နိုင်ငံရဲ့အခြေအနေတွေနဲ့လက်လျောညီထွေရှိတဲ့လူ့ခွင့်ရေးအခြေအနေတွေကိုတရုတ်စိုးရကဖန်တီးထားတယ်လို့ပြောဆိုသွားခဲ့တာပါဒါပေမဲ့လည်းလူ့ခွင့်ရေးလှုပ်ရှားသူတွေကတော့တရုတ်ကောင်ဆောင်ရဲ့ဗြိတိန်နိုင်ငံခီးစဉ်အတွင်းမှာကန့်ကွက်ဆန္ဒပြကြဖို့လည်းစီစဉ်ထားကြပါတယ်
ရုရှားအစိုးရကစီးရီးယားသမ္မတဘက်ရှားအာဆတ်ကိုကော်ဇော်နီကင်ကြိုဆိုခဲ့တဲ့အပေါ်အမေရိကန်သမ္မတအင်မီရောကဝေမာလိုက်ပါတယ်။ခုလိုကြိုဆိုပုံမျိုးကစီးရီးယားမှာနိုင်ငံရေးအသွင်ကူးပြားမှုတွေဖြစ်လာအောင်ကူညီဖို့လှုံ့ဆော်နေတာလို့ဆိုတဲ့ရုရှားရဲ့ယူရဲချက်နဲ့မညီတဲ့ဆက်ဆံပုံမျိုးဖြစ်တယ်လို့အင်မီရောပြောခွင့်ရကပြောပါတယ်။မနေ့ကပုတ်ထူးနေ့မှာရုရှားသမ္မတဗလာဒီမီယာပူတင်ကမစ္စတာအာဆတ်ကိုခရမလင်နန်းတော်မှာတွေ့ဆုံစကားပြောခဲ့တယ်လို့ရုရှားရဲ့ပါဝင်ကူညီမှုကြောင့်စီးရီးယားနိုင်ငံအတွင်းစံပတ်ဝါဒပြန့်နှံ့မှုအခြေအနေရပ်တန့်နိုင်ခဲ့တယ်လို့မစ္စတာအာဆတ်ကပြောပါတယ်။ဒီမစ္စတာအာဆတ်ကစီးရီးယားနိုင်ငံအတွင်းကလက်နက်ကင်သဘုံတွေကိုအကြမ်းဖက်သမားတွေအဖြစ်နဲ့သုံးလုံးပြောဆိုတာပါ။ရုရှားဟာ IS Islamic စစ်သွေးကြွတွေကိုချိန်မုံမှုအတွက်လို့ဆိုပြီးစီးရီးယားနိုင်ငံထဲမှာလေကြောင်းထိုးစစ်ဆင်မှုတွေကိုလွန်ခဲ့တဲ့သတင်း၃မှတ်လောက်ကစပြီးတော့လှုပ်ဆောင်လာခဲ့တာပါ။ဒါပေမဲ့အမေရိကန်ကတော့ရုရှားရဲ့ဒီလိုလေကြောင်းတိုက်ခိုက်မှုတွေဟာသဘုံအဖွဲ့တွေကိုသာပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးမစ္စတာအာဆတ်ကိုအားပေးအမြောက်လုပ်နေတာလို့ဝေဖန်ထားပါရဲ့ရှင်
။အမေရိကန်အောက်လွှတ်တော်အမတ်ပေါ်ရိုင်ဟာ Republican Party တွင်ကသဘောထားပြင်းထန်သူတွေရဲ့ထောက်ခံမှုတွေရခဲ့တဲ့အတွက် အောက်လွတ်တော်ဥက္ကဋ္ဌအစ်ဖြစ်လာဖို့ပုံမှန်နှိစက်လာနေပါတယ်2012ခုနှစ်မှာတုန်းကသမရလောင်းဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့မစ်ရိုမ်နီနဲ့အတူဒုသမရလောင်းတူဖြစ်အရွေးခံခဲ့မှုတဲ့ဝစ်ကွန်ဆင်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်ပေါ်ရိုင်ကိုအဖွဲ့ဝင်40ပါဝင်တဲ့အောက်လွတ်တော်ဖရီယန်ကော့ကတ်အဖွဲ့ရဲ့သုံးပုံနှစ်ပုံကထောက်ခံတဲ့အကြောင်းပေါ်ဒူးနေမှာပဲကြေညာလိုက်တာပါဆုံးဖြတ်ချက်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့အောက်လွတ်တော်အမတ်ပေါ်ဟာကိစ္စရပ်တော်တော်များအတွက်ကွန်ဆာဗေးတစ်ပြုပြင်ပြောင်းလဲရေးမူဝါဒတွေကိုချမှတ်ပေးခဲ့သူတူဖြစ်တယ်လို့လည်းဖော်ပြထားပါတယ်အကန့်အသတ်နဲ့ရှိနေတဲ့အစိုးရရဲ့ယက်တိချက်တွေတိုးတက်လာစေဖို့လွတ်တော်ကိုယ်စားလှယ်ရဲ့စွမ်းရည်မြင့်မားလာစေဖို့အယူဆရေးရာတွေကိုအလေးထားသွားမယ်လွတ်တော်ဥက္ကဋ္ဌဖြစ်တာဝန်ယူမယ်လို့ဂရုပြုပြောဆိုထားသူတူဖြစ်ကြောင်းလည်းပြောဆိုခဲ့တာပါအောက်လွတ်တော်ဖီရန်ကော့ကတ်အဖွဲ့ရဲ့ထောက်ခံမှုတွေရရှိခဲ့တဲ့အတွက်ဝမ်းမြောက်ကြောင်းနဲ့ညီညွတ်တဲ့ Republican အင်အားစုတစုဖြစ်လာမယ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းအောက်လွတ်တော်မတ် Ryan ကလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်တရားဝင်တည်ပြုချက်သဘောမျိုးမဟုတ်ပေမဲ့သဘောထားပြင်းထန်တဲ့ Republican တွေက Democratic တွေနဲ့အပေးယူလုံလုံးနဲ့လို့ဆွဆွဲပြီးဖိအားပေးခံခဲ့ရတဲ့အောက်လွတ်တော်ဥက္ကဋ္ဌဂျွန်ပီနာဒီလာဆန်းမှနှုတ်ထွက်ခဲ့ပြီးတဲ့နောက်ပြဿနာတွေပေါ်နေတာကိုဖြေရှင်းဖို့အောက်လွတ်တော် Freedom Caucus အဖွဲ့ကစတင်ပြင်ဆင်လာတဲ့ခြေလှမ်းတရားလို့လည်းအများကရှုမြင်ခဲ့ကြပါတယ်
American CIA အကြီးအကဲ John Brennan ရဲ့ပုဂ္ဂလိကအီးမေးလ်ကအချက်လက်တွေကို Internet Hacker တွေကသူတို့ထုတ်ပေါင်းရယူနိုင်ခဲ့တယ်လို့ပြောဆိုပြီးရပ်ပိုက်တွင်မှာပဲဒီချက်လက်တွေကိုလူသိရှင်ကြားဖွင့်ချလိုက်ပါတယ် Mr. Brennan ရဲ့အီးမေးလ်ကအချက်လက်တချို့ကိုဒီကနေ့ WikiLeaks website မှာတင်လိုက်တာပါဒီထဲမှာ American ထောက်လှမ်းရေးအတိုင်းအဝန်ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေနဲ့ Iran ရေးနဲ့ပတ်သက်လို့ American ကဘယ်လိုကင်တွယ်မလဲဆိုတဲ့အကြံပြုချက်တွေကိုမူကြမ်းရေးသားထားတဲ့စာရွက်စာတမ်းတွေလည်းပါပါတယ်လူဝတ်ချက်မထားတဲ့ဒီ website မှာ Mr. Brennan ရဲ့ကိုရီးကိုရာအသေးစိတ်အချက်လက်တွေပါဝင်တဲ့လုံခြုံရေးအရာနောက်ကျောင်းရာဆိုရင်ကင်းရှင်းမှုရှိမရှိစစ်ဆေးတဲ့အခါမှာဖြည့်ဆွက်ရတဲ့ရှောက်လွာမှုကြောင်းကိုပါတင်ထားတာပါ WikiLeaks ကသူအခုလိုတင်ထားတာရင်းနဲ့ပတ်သက်လို့တော့ဒါဟာ Mr. Brennan ကထောက်လှမ်းရေးဆိုင်ရာလုပ်ငန်းတချို့အတွက်သူ့ကိုယ်ပိုင် email လိပ်စာကိုမကြာခဏဆလို့တုံးခဲ့တာကြောင့်ဖြစ်တယ်လို့ဆိုပြီးသူ့ဘက်ကလုတ်ကြောင်ခုခံပြောဆိုထားတယ်လို့လာမယ့်ရက်ပိုင်းတွေအတွင်းမှာနောက်ထပ်အချက်လက်တွေထပ်ပြီးတော့ဖွင့်ချသွားဖို့ရှိတယ်လို့လည်းပြောပါရယ် CIA ဌာနပြောခွင့်ရကတော့ WikiLeaks ရဲ့ပြောဆိုချက်ကိုပယ်ချလိုက်ပြီး internet ကနေအချက်လက်တွေကိုခိုးယူတာဟာရာဇဝတ်မှုဖြစ်တယ်လို့ပြောဆိုထားပါရယ်ရှင
်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါအခုလွှင့်နေတဲ့ရေဒီယိုတိုက်ရိုက်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လဲ website လိပ်စာ burmese.voanews.com ကနေနားဆင်နိုင်ကြပါလိမ့်ရှင်အခုမကြခင်ကျင်းပါရမယ့်မြန်မာအထွေထွေရွေးကောက်ပွဲဆိုင်ရာသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတိုက်ရိုက်ဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလှုံ့ဆော်နေစေဆိုပေမဲ့နိုင်ငံရေးလူခွင့်ရေးစိုးရိမ်စရာတွေရှိနေတဲ့အခြေအနေကိုအမေရိကန်အောက်လွှတ်တော်မှဗုဒ္ဓဟူးနေ့ကဆွေးနွေးကြားနာခဲ့ပါတယ်အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့မူဝါဒတွေဟာအောင်မြင်မှုရှိတယ်လို့မကြာခဏပြောဆိုနေပေမဲ့မကြာခင်ကျင်းပမဲ့ရွေးကောက်ပွဲမှာကန့်သတ်မှုရှိနေတာတွေလူခွင့်ရေးချိုးဖောက်မှုရှိနေတာတွေကိုလည်းဥပဒေပြုအမတ်တွေကမေးခွန်းထုတ်ခဲ့ကြတာပါအပြည့်စုံကိုမန္တန္တာချန်ကစူးစီးတင်ပြပေးထားပါတယ်ရှင်
ရှင်းလာတဲ့ရွေးကောက်ပွဲတွေကျင်းပတော့မယ့်မြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှဆွေးနွေးကြနာခဲ့တာဖြစ်ပါတယ်အထူးသဖြင့်ကတော့မြန်မာနိုင်ငံမှာမကြာသေးခင်နှစ်တွေတုန်းကအပြောင်းလဲတွေနဲ့အတူအမေရိကန်အစိုးရကထိတွေ့ဆက်ဆံလာခဲ့တဲ့မူဝါဒတွေဟာလက်တွေ့ကျရလားဆိုတာကိုလည်း Republican လွှတ်တော်အမတ် Steve Chavez တို့လိုဥပဒေပြုအမတ်တွေကမေးခွန်းထုတ်ခဲ့ကြပါတယ်အားလုံးပါဝင်ခွင့်မရှိဘဲကန့်သတ်မှုတွေကြားကရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာရိုဟင်ဂျာမွတ်စလင်တွေကိုတိုင်းရင်းသားအဖြစ်မြန်မာအစိုးရကလက်မခံဘဲခွဲခြားဆက်ဆံတာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးမရနိုင်သေးတာငြိမ်းချမ်းစွာနိုင်ငံရေးလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးအရေးယူထားတာတွေကိုလည်းအဓိကဆွေးနွေးကြနာခဲ့ပါတယ်။အောက်လွှတ်တော်အာရှနဲ့ပစိဖိတ်နိုင်ငံသားရေးရာဆက်ကော်မတီဥက္ကဋ္ဌမတ်ဆာမန်က
But reports as recent as yesterday have the estimates that up to 4 million citizens are unable to vote for varying reasons.
မင်းတတိကပဲကြားရတဲ့သတင်းအရခမန်းကြီးမြန်မာနိုင်ငံသား၄သန်းလောက်ဟာအကြောင်းအမျိုးမျိုးကြောင့်မဲပေးခွင့်မရဘူးလို့သိရပါတယ်။ဒါဟာတရားဝင်မဲပေးခွင့်ရှိသူ33သန်းထဲမှာ100ခန့်လုံးကျော်ရှိပါတယ်။ကျွန်တော်အနေနဲ့ကတော့ဒီရွက်ကောက်ပွဲဟာအများကယုံကြည်လက်ခံနိုင်ပြီးပွင့်လင်းမြင်သာမှုရှိရှိနဲ့အားလုံးပါဝင်နိုင်တဲ့ရွက်ကောက်ပွဲမျိုးဖြစ်လာမှာလားဆိုတာဘလို့များဆန်းစစ်အခဲဖြတ်ထားတယ်လဲဆိုတာသိကြပါတယ်။ဒါဟာမြန်မာပြည်သူတွေကရွက်ကောက်ပွဲကိုလက်ခံသလားဆိုတဲ့အပေါ်မှာလုံးဝမူတည်နေတယ်လို့ကြားပါတယ်။လေလာအကဲခတ်တိလာရတဲ့အပေါ်မှာကျွန်တော်တို့တခုခုဆုံးဖြတ်မယ်လို့လည်းကြားပါတယ်။ဒါနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိကြပါတယ်။တကယ်လို့သာရွေးကောက်ပွဲဟာကျွန်တော်တို့ရဲ့သတ်မှတ်ချက်တွေနဲ့မကိုက်ညီဘူးဆိုရင်ရောဘာလို့မလဲ
။အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆဲကတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲတွေနဲ့ပတ်သက်ပြီး အမေရိကန်ပြည်ထောင်စုအနေနဲ့မျက်ကွယ်ပြုထားမှာမဟုတ်ကြောင်းနောက်တက်လာမဲ့အစိုးရကိုလည်းအမေရိကန်ကဆက်လက်ကူညီသွားမှာဖြစ်ပြီးမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေထပ်ပြီးလျှော့ချဖို့ဆိုတာဟာဖြစ်စဉ်တစ်ခုလုံးပေါ်မူတည်တယ်လို့လည်းဝန်ကြီးရက်ဆက်ကပြောဆိုခဲ့ပါတယ်။ဒါအပြင်သတိထားမဲ့စိန်ခေါ်မှုတွေကိုလည်းအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့အခုလိုဖြေကြားသွားခဲ့ပါတယ်
။ We are very mindful of the fundamental structural defects that I mentioned. There's nothing fair about reserving 25% of the legislature for the
အခြေခံအားနည်းချက်တွေရှိနေတယ်ဆိုတာကိုကျွန်တော်တို့ခေါင်းထဲမှာအမြဲတမ်းထည့်ထားပါတယ်ရွေးကောက်ပွဲနေရာ25ရာခိုင်နှုန်းကိုစစ်တပ်ကိုယ်စားလှယ်တွေကနေရာယူထားတာဟာဘလို့မှတရားမျှတမှုမရှိပါဘူး white card ကင်ဆောင်ထားတဲ့ရိုဟင်ဂျာတွေမဲပေးခွင့်မရတာကလည်းတရားမျှတမှုမရှိပါဘူးဒါပေမဲ့ဒေါ်အောင်ဆန်းစုကြည် NLD နဲ့နိုင်ငံရေးပါတီတွေကအဲ့ဒီချွေးင်းချက်တွေကိုချိနေတယ်ဆိုတာကိုသိရတာနဲ့ရွေးကောက်ပွဲမှာရှင်ပြိုင်မှုဆုံးဖြတ်ထားကြပါလေကျွန်တော်တို့အနေနဲ့လည်းမြင်တွေ့ကြားသိရနေတဲ့အပေါ်အခြေခံပြီးတော့အထူးသဖြင့်ဒေါ်အောင်ဆန်းစုကြည် NLD နဲ့တခြားနိုင်ငံရေးပါတီတွေပြီးတော့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေရဲ့ပြောဆိုမှုတွေပေါ်အခြေခံပြီးတော့ဆန်းစစ်အကဲဖြတ်သွားမှာပါအဲ့ဒီထဲမှာ IFES IRI NDI Qatar Center EU ရွေးကောက်ပွဲစောင့်ကြည့်ရေးစတဲ့အဖွဲ့တွေလည်းပါဝင်ကြတာကလည်းဒီနေရာမှာအရေးကြီးပါတယ်။ပြည်တွင်းကထောင်နှစ်ချီတဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေရဲ့ပြောဆိုချက်တွေကိုလည်းကျွန်တော်တို့နားထောင်သွားမှာပါ။မြန်မာသတင်းမီဒီယာတွေရဲ့မြန်မာပြည်သူတွေရဲ့ပြောဆိုချက်တွေကိုလည်းနားထောင်ပြီးတော့ကျွန်တော်တို့အနေနဲ့ချင့်ချိန်အကဲဖြတ်သွားမှာဖြစ်ပါတယ
်။ဒါ့အပြင်ရိုဟင်ဂျာမွတ်စလင်တွေအပေါ်ဆက်ဆံမှုတွေကိုအထူးစိုးရိမ်မိသလိုရွေးကောက်ပွဲရဲ့အတွင်းအကြမ်းဖက်မှုတွေဖြစ်စေနိုင်တဲ့အမုန်းစကားပြန်ပွားမှုကိုလည်းဝန်ကြီးရက်ဆက်ကသတိပေးသွားခဲ့ပါတယ်။မြမရေအောက်လွှတ်တော်ကိုယ်စားလှယ်များရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဂျိုးခရော်လီကလည်း
I don't believe these elections will really demonstrate the true intention of the people of Burma.
ဒီရွေးကောက်ပွဲကမြမပြည်သူရဲ့စစ်မှန်တဲ့ဆန္ဒတွေကိုဖော်ထုတ်နိုင်မယ်လို့ကျွန်တော်ကတော့မယုံကြည်ပါဘူး။ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာတဲ့အခါဘယ်လိုပဲဖြစ်ဖြစ်စစ်တပ်ကလွှတ်တော်ရဲ့25ခိုင်နှုန်းကိုနေရာယူထားဦးမှာဖြစ်ပါတယ်။ဒါတွေကိုပြောင်းလဲပြစ်ဖို့လိုပါတယ်။ဒါကိုလည်း Republican ရော Democrat ပါတီနှစ်အစလုံးကပါဒါတွေကိုပြောင်းလဲဖို့လွတ်တယ်လို့သဘောတူလက်ခံထားကြပါတယ်
။ဗုဒ္ဓဟူးနေ့ကဝါရှင်တန်မှာကျင်းပခဲ့တဲ့ကြားနာပွဲမှာတော့လူမျိုးတုံးတပ်ဖြတ်မှုအဆုံးသတ်ရေးလှုပ်ရှားနေတဲ့ United to End Genocide အဖွဲ့မြမရေလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ US Campaign for Burma တို့ကတာဝန်ရှိသူတွေလည်းပြုပြင်ပြောင်းလဲရေးတွေလုပ်နေတယ်ဆိုပေမဲ့မြမနိုင်ငံမှာနိုင်ငံရေးလူခွင့်ရနောက်ပြန်ဆွဲတဲ့အခြေအနေတွေရှိနေတာကိုလွှတ်တော်အမတ်တွေကိုပြောကြားသွားခဲ့ကြပါလိမ့်ရှင
်မနန္ဒာချန်းစူးစီးတင်ပြခဲ့တာပါရှင်အခုရှမ်းပြည်တံပိုင်းနယ်မြေအေချမ်းရေးရှိမရှိနဲ့ရွေးကောက်ပွဲကျင်းပနိုင်ရေးအခြေအနေတွေဘက်ကိုအလှည့်ပေးပါစီရှင်မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့တို့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့ရှမ်းပြည်နယ်တောင်ပိုင်းမန်ရှုမြို့နယ်အတွင်းလာမယ့်ပါတီစုံအထွေထွေရွေးကောက်ပွဲကျင်းပဖို့ကတော့တိတ်မသေးကြလှပါဘူး။မတည်ငြိမ်သေးတဲ့ဒေသတွင်းခြေနေကြမန်ရှုမြို့နယ်ရွေးကောက်ပွဲလုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုကော်မတီကနေရွေးကောက်ပွဲဆိုင်းငံ့ခြင်းနဲ့ပက်ဖြတ်ခြင်းလုပ်ငန်းတွေဆောင်ရွက်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြထားတယ်လို့မြို့နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောတာပါ။မဲပေးပိုင်ခွင့်ပက်ဖြတ်ခံရရင်တိုင်းရင်းသားပါတီတွေအတွက်နှစ်နာမှုရှိနိုင်တယ်လို့တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကပြောနေကြတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းမန်ရှုမြို့နယ်ဘက်မှာမြန်မာအစိုးရတပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းလုံခြုံရေးအခြေအနေအရရွေးကောက်ပွဲကျင်းပဖို့မေရာသေးတဲ့အခြေအနေမှာရှိနေပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကြောင့်မန်ရှုမြို့နယ်ရွေးကောက်ပွဲလုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုကော်မတီကနေဒေသတွင်းရွေးကောက်ပွဲဆိုင်ငံ့ခြင်းနဲ့ပယ်ဖျက်ခြင်းလှုပ်ဆောင်ဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြထားတယ်လို့မြို့နယ်ရွေးကောက်ပွဲကော်မရှင်သွေးမှုဦးမျိုးညွတ်ကပြောပါတယ်။
ကျွန်တော်တို့ကော်မတီဖွဲ့ထားတာရှိတာကိုမြို့နယ်ရွေးကောက်ပွဲလုံခြုံရေးဆိုင်ရာစီမံခန့်ခွဲကော်မတီလေကော်မတီကတော့ဒီလက်ရှိအခြေအနေနဲ့တိုက်ပွဲတွေပါညာတွေရှိနေဖြစ်နေတဲ့အတွက်ပြည်သူတွေမှမဲပေးရတာခက်ခဲမှာပေါ့နော်။ဆိုရင်နေရာတွေရှိတာပေါ့။ဒါရွေးကောက်ပွဲကိုတော့ရွှေဆိုင်ပေးခြင်းပေါ့။ဒါမှမဟုတ်ရင်ရွှေဆိုင်ပေးခြင်းလိုအပ်တယ်လို့ဆိုရနိုင်ပါရဲ့ဆိုပြီးတော့ဒါအထက်ကိုတင်ပြဖို့ဆိုပြီးသုံးပြထားတာရှိကြတယ်။အဲ့ဒါတော့ကော်မတီအသက်ရှင်ပေါ့သူတို့ကော်မရှင်တက်ကြတယ်တည်ရှိနိုင်ပါရောဆိုတော့ကော်မရှင်လိုက်ရတယ်တင်ပြထားတာရှိတယ်။ဒီဘက်ကဒီလုံခြုံရေးနဲ့အဖွဲ့ရတယ်သူတို့အသက်ရှင်ပေါ့ဒါတော့လုံခြုံဆိုတာခိုင်းလုံခြုံရေးအဖွဲ့ရှိတယ်အပြည်ညမာလည်းရှိတယ်အဲ့အသက်ရှင်တော့တင်ပြထားတာရှိတယ
်။မန်ရှုမြို့နယ်ရွေးကောက်ပွဲလုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုကော်မတီကနေအောက်တိုဘာလ20ရက်နေ့မှာခရိုင်ပြည်နယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတင်ပြထားတာဖြစ်ပြီးညွှန်ကြားချက်ကြမလာသေးဘူးလို့လည်းဦးမျိုးညွန့်ကပြောပါတယ်။ မိုင်းရှုမြို့နယ်နဲ့ကျေးတီမြို့နယ်တွင်မှာပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကတည်းကအစိုးရတပ်မတော်နဲ့ SSPB SSC မြောက်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲတွေဖြစ်ပွားနေခဲ့လို့စစ်ဘေးသိမ်းဆောင်နေရတဲ့ဒုက္ခသည်3000ကျော်ရှိနေပါတယ်တကယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေဒီဒေသတွေမှာရွေးကောက်ပွဲဆက်လက်ကျင်းပခွင့်ပြုမယ်ဆိုရင်ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းမြို့နယ်ရွေးကောက်ပွဲကော်မရှင်သူရင်မှုဦးမျိုးညို့ကပြောပါတယ
်အခြေအနေရပါအခြေအနေဆိုတာဒီလုံခြုံရေးအခြေအနေရရတယ်လို့ဆိုရင်တော့မေယောဆောင်တဲ့ဥစ္စာတော့စာရင်းကြမ်းမှာလုပ်တဲ့အတွက်အဲ့ဒါတော့ဆင်းနေဖြစ်တယ်သူလူတွေကတော့နှစ်အုပ်စုလောက်ပေါ့နော်နှစ်အုပ်စုလောက်ကတို့အဲ့မှာစစ်ဘေးကြောင့်တို့တော့ထိခိုက်တာတော့မဟုတ်ဘူးဒါပေမဲ့အဲ့လိုသူတို့ရွာတွေနေတဲ့အတွက်တို့ကတော့ဟိုရှောင်နေတာတော့ရှိတယ်စစ်ဘေးရှောင်နေတာပေါ့
တကယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲကျင်းပခွင့်ပယ်ဖျက်မယ်ဆိုရင်ကျေးတီနဲ့မိုင်းရှုမြို့နယ်တွင်စစ်ပြေးဒုက္ခသည်ဥယျာဉ် 9000 နီးပါးမဲပေးပိုင်ခွင့်ဆုံးရှုံးသွားနိုင်မယ်လို့ကြားကောင်းပါသည်ခေါ်ရှမ်းတိုင်းတိုင်းများဒီမိုကရေစီဖွဲ့ရုပ်မိုင်းရှုမြို့နယ်လွှတ်တော်ကိုယ်စားလှယ်လောင်းဆိုင်းသွင်းအေးကအခုလိုပြောပါတယ
်ကော်မရှင်ထုတ်ပြန်တဲ့မကျင်းပနိုင်တဲ့ဒီကအုပ်စုစုကျော်အကျညာလေအဲ့ဒီမှာတော့မိုင်းရှုမြို့နယ်ထဲမှာမပါဘူးကြာဒါပေမဲ့မကျင်းညာသားပြင်းနဲ့လည်းအခုကရွေးကောက်ပွဲထိခိုက်သွားပြီလို့သူဒေတာမှာမဲရုံတောက်ဖို့လည်းမဖြစ်နိုင်ကြပါဘူးရှုခံရရကျွန်တော်ဖြစ်နိုင်တယ်ကွာတကယ်တကယ်ရခိုင်ကမဲရုံဆောင်နေတဲ့မျိုးပါမြို့ပေါ်ကတက်ပြေးတာတော့ကျွန်တော်တို့မိုင်းရှုတဲ့စစ်စေးတွေတော့နောက်တစ်ခါတိုက်ရန်တက်ကိုလည်းထွက်သွားတာရှိတယ်လူဦးရေတော့3000နဲ့5000ကျားလေးရောက်နေတယ်အဲဒါကြောင့်တော့90နဲ့80ကျားရောက်လိုက်တယ်
ရှမ်းပြည်နယ်အတွင်းမှာအင်အားကြီးပါတီတွေဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အပြင်ကြားဖြူပါတီကရှမ်းတိုင်းတိုင်းများဒီမိုကရက်တစ်ပါတီကြားကောင်းပါတီကရှမ်းတိုင်းတိုင်းများဒီမိုကရေစီဖွဲ့ချုပ်တို့ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်တကယ်လို့မိုင်းရှုဒေတာမှာမဲပေးပိုင်ခွင့်ပယ်ဖျက်ခံရရင်တိုင်းသားပါတီတွေအတွက်နစ်နာသွားမယ်လို့မိုင်းရှုမြို့နယ်လွှတ်တော်ကိုယ်စားလှယ်လောင်းဆိုင်းသွင်းအေးကအခုလိုဆက်ပြောပါတယ်
ဒီလိုဆိုရင်တော့ကျွန်တော်တို့တိုင်းနာပါတီကတော့အားမင်းတာပေါ့ပြီးတော့ဒီကမဲရီကတော့တိုင်းနာပါတီရဲ့အရေးတာပေါ့ဒီပြီးတော့ဒီဖြစ်သွားတဲ့အခုလည်းမဲမပေးရဘူးဆုံးချုပ်မှုဆိုရင်တော့မျက်နှာကတော့ဒေတာခံတိုင်းနာပါတီရမ်းမျက်နှာတော့
မိုင်းရှုမြို့နယ်မှာမဲယုံပေါင်း34ယုံရှိပြီးမဲဆန္ဒရှင်9000ကျော်ရှိနေပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥပဒေအခန်းအမှတ်4ပုံမှန်30စအရတဘာဝဘေးအန္တရာယ်ကြောက်တော်၎င်းနေမြေလုံခြုံရေးအခြေအနေရတော်၎င်းရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မဲဆန္ဒနယ်တွေရဲ့ရွေးကောက်ပွဲရွှေ့ဆိုင်းခြင်းနဲ့ပယ်ဖျက်ခြင်းတို့ကိုကော်မရှင်ကနေဆောင်ရွက်နိုင်တယ်လို့လည်းပြဌာန်းထားပါတယ်။လက်ရှိရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်ဘက်မှာအော်တိုဘာလပရမပတ်ကစပြီးတော့တပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စက်ကြီးသဘောတူစာချုပ် NCA လက်မှတ်ရေးသူဖို့ညှင်းဆန်းထားတဲ့မြောက်ပိုင်းရှမ်းပြည်သတ်မတော်ပေါ်မှာမြန်မာစစ်တပ်ကနေထိုးစစ်ဆင်တိုက်ခတ်နေတဲ့အခြေအနေမှာရှိနေတယ်လို့တိုက်ပွဲဖြစ်ပွားနေမှုကြောင့်ရွေးကောက်ပွဲကျင်းပဖို့ပယ်ဖျက်ခံရမယ့်အခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ငံရင်တင်ပြသွားတဲ့ရှမ်းပြည်တောင်ပိုင်းရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိမဲ့အခြေအနေကနေရန်ကုန်တိုင်းကုတ်ကိုကျွန်းမှာမဲဆွဲစည်းရုံးရတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်။တပ်မတော်တပ်ရင်းတပ်ဖွဲ့တွေရှိပြီးလုံခြုံရေးအရဝင်ထွက်တင်းကျပ်ထားတဲ့ရန်ကုန်တိုင်းကုတ်ကိုကျွန်းမှာဝင်ရောက်ရှင်ပြိုင်ကြမယ်ဝင်ရောက်ရှင်ပြိုင်မယ်တိုက်ခန့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေဟာအခက်အခဲတွေအကန့်အသတ်တွေကြားကပဲအခုဆိုရင်ကုတ်ကိုကျွန်းကိုရောက်ရှိသွားပြီဖြစ်ပါတယ်။ရွေးကောက်ပွဲစည်းရုံးရေးတွေစတင်လှုပ်ဆောင်နေကြပြီလည်းဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲစည်းရုံးမှုတွေလှုပ်ဖို့နေမြေကန့်သက်ခံရမှုတွေတော့ကြုံနေရတယ်လို့သိရပါတယ်။ကိုကိုကျွန်းမဲဆန္ဒနယ်ကနေရန်ကုန်တိုင်းဒေသကြီးကိုစလဲလောင်းဖြစ်ဝင်ပြိုင်မဲ့ဥဝင်းကိုကိုသားညိုကဆက်သွယ်မေးမြန်းကြည့်တဲ့အခါမှာကျွန်းမော်ကိုသူတို့စတင်ရောက်တဲ့အချိန်ကစလို့အခြေအနေကိုအခုလိုရှင်းပြပါတယ
်။ညတော့7နာရီခွဲလောက်မှာကိုကိုကျွန်းနားမှာရောက်ပြီးဈေးမိုင်းနှမိုင်းတုံးမိုင်းတော့မှခဏနားရတယ်။โอ้กูก็จนสแกนแค่ลงไม่ได้แล้วป่ะเนาะมันจะมาแค่แต่รู้ดีไอ้ปုံงานนี้ตะคูป่ะเนาะไอ้จ้ะเรามันไปจะมายีตะเล่ทีเนี่ยเรามัน6นาที45กูก็จนแก้วยောက်ดิเรา9นาที55รอบกูแก้วหมอกูก็จนฉีสัตว์เนี่ยฉายอ่ะเราคือคอมมิชชั่นพวกกวยจงนี้อูเราปาบีจองจ้าเลยโหเราดีอ่ะปုံงานตรงเนี่ยตลอดนี้ชื่อเลยดูอยู่เราปาบีแล้วลาวก็เอาตัวได้ကျွန်တော်တို့လောက်ကြာကြီးရီလောက်တယ်ကျွန်တော်တို့အခုဆိုရင်မတ်တရက်ကွန်မဲဆန္ဒနဲ့တမတ်တရက်ကွန်မှာကျွန်တော်တို့ဒီမှာအခုဘေးအန္တရာယ်ထဲမှာကျွန်တော်တို့အင်တက်ဆင်းကျွန်တော်တို့မက်ဆက်စီယုံမှုတွေရှုံနေပါတယ်ခက်ခဲပါတွေ့ရလဲဆိုတော့ကျွန်တော်တို့ကုကူကျွန်းကိုစတင်ကျွန်မစတင်ထွက်ခေါက်တဲ့နေ့မှာစပြီးတော့ဘာလုပ်လဲဆိုတော့ကန်တက်နေနေရှစ်ကြောင်းလောက်ဓာတ်ရီရှိရဲနေရာဥကန်တက်နေနေမဝင်ရသဝမပါမဝင်ရကန်တက်နေနေဆိုပြီးလောက်ထားပါတယ်ထုတ်ထားတဲ့အတွက်ကြောင့်ကျွန်တော်ဒီနေရာလေးဝင်လို့မရပါဘူးဝင်လို့မရတဲ့အတွက်ဒီအဲ့ဒီမှာရှိတဲ့သူတွေကိုကျွန်တော်တို့အပြင်ကိုခေါ်ပြီးတော့ကျွန်တော်တို့ဒါစုစုဆက်ဆက်မှုတွေတော့ဆက်ဆက်ခဲ့ကျွန်တော်တို့လုပ်ကြပါမယ်
ဟုတ်ကဲ့ကန့်တဲ့နေနေတဲမှာရှိတဲ့လူတွေကဘယ်လိုလူတွေထားတာလဲခင်ဗျ
သူကဘလူးထားလဲဆိုဆွေးပြောင်းလုပ်သားတွေပေါ့နော်ဆွေးပြောင်းလုပ်သားတွေကိုကြည့်တယ်လို့ဆိုတော့ဆက်လို့ရေးကြည့်တဲ့ကတော့ဆွေးပြောင်းလုပ်သားတွေအဆွေးပြောင်းလုပ်သားတွေနဲ့ကျွန်တော်တို့မိတ်ဆွေစီရင်ပေးမရအောင်လို့လုပ်ထားတယ်လို့ကျွန်တော်သုံးသပ်တယ်ခင်ဗျာ
ကန်တဲ့နယ်မြေဆိုတာဘာအတွက်ထားတာလဲသူတက်နယ်မြေလားတောင်းရှင်တီးကြတက်ကလုပ်တာလား
ကန်တဲ့နယ်မြေကတော့ကြီးထားတယ်ရောကျင်းဝင်းတိဆောက်တဲ့နေရာမှာပဲကန်တဲ့နယ်မြေလို့ကြီးတယ်နောက်အဲ့ဟိုနေ့ဝန်ထမ်းတွေတော့ဆွေးပြောင်းဝန်ထမ်းတွေนี่เนี่ยเอาเจ้าตาวมาอัปมวนเนี่ยสุบิแล้วลุกขาล่ะตู้อาจารย์แม่ลุกขาล่ะอาจารย์แม่ชื่อล่ะล่ะสุบิแล้วลุกได้ตัวเนี่ยก็พูดได้นะเราต้องได้แชร์ก็เราเราไม่เสร็จสิยงรู้ไม่อยากอ๋อเราเต็งตะเซ็นลุกหมู่ไม่อยากอ๋อเราก็ที่มาตาวมาอัปมวนเนี่ยสุบิลุกได้คือเราต้องได้ครับ
โอเคแล้วตะเช็คก็โกโก้โจมาก็ตัดมีตาสุฤาก็อําสุรุขึ้นเนี่ยรู้เราตีอ่ะรอตะชา NLD ก็ทอดขันในเนกันนี่ยอบลาวชื่อบาเลย
ရှိပါတယ်ခင်ဗျာအခုကျွန်တော်တို့တင်တက်စင်ဒီနေ့အခုစတင်လုပ်တဲ့အချိန်မှာတော့ကျွန်တော်တို့အင်အား50မီဘာလောက်တော့45တဲ့လောက်တော့ရှိတယ်ဒါပေမဲ့တစ်ဖက်ကတော့ဒီလိုမျိုးလုပ်တာတော့စီရုံးမှုလုပ်တာတော့တစ်ခါမှမတွေ့ရသေးဘူးဆိုတဲ့အကြောင်းတော့ဒေသခံတွေရဲ့ပြောကြားချက်ကတော့ကျွန်တော်သိရှိရတာဗျ
ဒီတက်မီသားစုတွေရှိတဲ့နေရာတွေကိုစီရင်စစ်နိုင်ပါမလား
ကျွန်တော်တို့ကြိုးစားပါမယ်ကျွန်တော်လောလောဆယ်အလုံးစားဖြစ်ရင်းနဲ့အလုံးငန်းအတွက်ကိုအရင်ဆုံးအစပြုခြင်းကျွန်တော်ကျက်ထိန်ကြီးရဲ့အတွက်ကျွန်တော်တို့အမြန်လို့လုတ်တင်လုတ်တတ်တာကိုအရင်ဆုံးနှီးစက်ရအောင်ကျွန်တော်အရင်လုတ်ပါတယ်။ဒီလာရင်လည်းကျွန်တော်တို့လုတ်ကမဲ့အစီအစဉ်တွေဆွဲထားပါမယ်။ကျွန်တော်နဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တက်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းသူပြောထားတဲ့စကားရှိပါတယ်။အဲ့ဒီစကားကမှန်မယ်ဆိုရင်ကျွန်တော်တို့လွတ်လွတ်လပ်လပ်ပြီးရမယ်ဆိုတော့ကျွန်တော်တို့ကောက်မှန်တဲ့အချိန်ကြီးကောက်မှန
်။တခြားနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေရောရှိပါလား။တခြားနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေရောတွေ့ရပါလား
။ဟိုကျွန်တော်တို့အခြားပါတီနေနေရတော့ကျွန်တော်တို့မတိုင်ခင်နဲ့ကတော့ USDP ပါတီကတော့တော်တော်လေးကိုလှုပ်ထားတယ်ပဲဝီတဲ့လှုပ်စီဝီတဲ့လှုပ်ပြီးတော်တော်များများလှုပ်ထားတယ်လို့သိရပါတယ
်ခုနေခံနေနဲ့လဲကိုဝင်းကိုကိုဝင်းတို့တွေ့ခင်ရပြီဆိုတော့နေခံနေအပေါ်မှာတစုံတရာဖိအားပေးတာမျိုးချင်းချောက်တာမျိုးယူကောက်ပွဲနဲ့ပတ်သက်လို့ပေါ့လှုပ်တာမျိုးတွေကိုကြားရတွေ့ရပါသလား
ကျွန်တော်တို့ကတော့ဖိအားမပေးဘူးကဒီဒေသခံတွေရဲ့ဝန်ထမ်းမိသားစုတွေကိုတော့ဖိအားပေးချင်းချောက်မှုတွေတော့ရှိပါတယ်ဒီအဖွဲ့ချုပ်မှာဝင်ရောက်ပြီးတော့စီယုံကြီးတွေလုပ်ငန်းဆောင်ရွက်ချက်တွေလုပ်မယ်ဆိုရင်ပါတီတို့ ਨੇ အလုံးမထုတ်ဖို့အတွက်ဆိုပြီးတော့ပြောပါလိုက်ခင်ဗျာအဲ့ဒါမျိုးပြီးတော့ဖိအားပေးတယ်ခင်ဗျာ
ကိုဝင်းကိုဝင်းကရေကောက်ပွဲစီယုံစဆင်းနေပြီဆိုတော့လူလူရဲ့ဒေသခံလူလူရဲ့တုံ့ပြန်ချက်ဘယ်လိုမြင်ရလဲအားရချေနှံမှုရှိရလား
ပထမဆုံးစဆင်းနေနေပြီမှာပဲဟိုဒီအဲ့ကျွန်တော်တင်မောပေါ်စသွားတဲ့အချိန်မှာလည်းမှာပဲတချို့တပတ်ပါတီတွေနဲ့ဖြစ်ဆက်ပြီးတော့ဂျင်းနီတဲ့ပုံစံတွေတော့ကျွန်တော်တို့ကိုဟိုလူလူလာလာရှိပါလားခင်ဗျာနောက်တစ်ခုကလည်းတက်မတော်သားတွေလည်းဒီနေ့ကျွန်တော်တို့တင်မောစကံကြက်တဲ့အချိန်မှာလာပါလေလာတဲ့အချိန်မှာလက်ဆွဲနှုတ်ဆက်မှုမျိုးလက်မထုံပြတာမျိုးဖြစ်ပြီးနည်းနည်းမျိုးရှိပါတယ်ဝန်ထမ်းမိသားစုတွေကလည်းတော်တော်များများရှင်းထဲမှာရှိတဲ့ဆိုတဲ့အကြောင်းတွေပြောပါတယ်ခင်ဗျာ
ဘောရှင်ခင်လာမယ့်နိုဝင်ဘာရွက်ောက်ပွဲလွတ်လပ်ပြီးတော့တရားနှတ်တဖို့ဆိုလို့ရှိရင်တမာတမတ်ရှိရှိနဲ့ဂျားနေရက်တီရမယ့်အဖွဲ့အစည်းတွေကလည်းတမာတမတ်ရှိဖို့ဟာအရေးကြီးပါတယ်ရွက်ောက်ပွဲကိုကမကထလုပ်ပြီးမဲ့ရွက်ောက်ပွဲကော်မရှင်လို့အဖွဲ့အစည်းနောက်နိုင်ငံကာကွယ်ရေးအတွက်လက်နက်ကင်အဖွဲ့ဖြစ်တဲ့တပ်မတော်လို့အဖွဲ့အစည်းတွေအနေနဲ့လာမယ့်ဒီရွက်ောက်ပွဲမှာတမာတမတ်ကြကြနဲ့ရက်တီနိုင်မယ်လို့ယူဆပါသလားဒီဖွဲ့စည်းနှစ်ခုရဲ့ရွေးကောက်ပွဲပေါ်လက်ရှိရည်ကြည်ချက်နဲ့သူတို့ပေါ်မှာအကဲဖြတ်ချက်တွေကိုလာမယ့်စနေညပိုင်းဒိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေတို့ရှင်တွေ VA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။ဒိုင်းလီလိုက်အစည်းအဝေးဒီလွှင့်ထုတ်တဲ့ချိန်မှာဒိုင်းရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုအတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီ VA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်တော်ရရှင်တွေကိုကြိုဆိုပါရစေ
။ဒါရလေလိုင်းစီစဉ်တွေကိုအင်ကာနက်စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။
ယူရီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ် မြောက်ပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်ရဲ့အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြောက်ပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းပါရှင်။အော်တိုဘာလ22ရက်ကြာသပတေးနေ့ညနေပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုအချိန်တွင်မှာတော့အထွေထွေရွေးကောက်ပွဲဆိုင်ရာဒီသတင်းလွှာတွေကိုတိုးချက်ထုတ်လွှင့်ပေးဖို့အစီအစဉ်ထားတာပါ။ဒီထက်မှနိုင်ငံရေးပါတီတွေရဲ့မိတ်ဆက်အစီအစဉ်မှာတော့
အန်ဂရုပါတီကတိုက်ချက်ကဘာလဲဆိုရှင်ဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးကိုအာဂေရုကသွားနေ
ခေတ္တပါတီဥက္ကဋ္ဌရဲ့ပါတီမူဝါဒတွေအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။နောက်တစ်ခါနောက်ဆုံးရရွေးကောက်ပွဲသတင်းကောက်နှုတ်ချက်ကိုလည်းနားဆင်ရပါမယ်ရှင်။ဒီလိုရွေးကောက်ပွဲဆိုင်ရာသတင်းတွေကိုမတိုင်ခင်မှာအရင်ဆုံးကလေးလှုပ်တာအသုံးပြုမှုအခြေအနေဘက်ကိုအလှည့်ပေးပါမယ်။မြန်မာနိုင်ငံနေရာအနှံ့ပြားမှာရှိတဲ့လက်ဖက်ရည်ဆိုင်တွေကနေစက်ရုံတွေအထိလုပ်ငန်းအသီးသီးမှာကလေးတငယ်လှုပ်သားတွေကိုတွေ့နေကြရပါတယ်။တန်ပေါင်းများစွာသောအဲ့ဒီကလေးတငယ်လှုပ်သားတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးမကြသေးခင်အချိန်ကာလတွေအထိကြဲကြဲပြန့်ပြန့်ပြောဆိုဆွေးနွေးလှုပ်ရှားတာမရှိခဲ့ပါဘူး။အခုတော့ဒီကလေးတွေပေါ်ထားတဲ့အမြင်သဘောထားတွေကိုသာမကသက်ဆိုင်တဲ့ဥပဒေတွေကိုပါအပြောင်းလဲလှုပ်ဖို့တွန်းအားပေးလှုပ်ရှားတာတွေစတင်လာနေပါပြီ။ AFP သတင်းဆောင်ပါကိုအခြေခံပြီးကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
လက်ဖက်ဆိုင်တွေစောက်တော့ဆိုင်တွေမှာကလေးတွေစပွဲတို့လုပ်နေတဲ့မြင်ကွင်းကမြန်မာနိုင်ငံမှာပုံမှန်မြင်တွေ့နေကြမြင်ကွင်းတစ်ခုပါမြန်မာနိုင်ငံတဝမ်းမှာကလေးတငယ်လှုပ်သား၄သန်းကနေ၅သန်းကြားရှိမယ်လို့ခန့်မှန်းထားကြပါတယ်အဲ့ဒီကလေးတွေထဲမှာတစ်နေ့ကို14နာရီနဲ့တစ်ပတ်လုံးအလုပ်လုပ်ကြရသူတွေတောင်မှရှိပါတယ်ကလေးအများစုဟာကြေးလက်တော်ရတွေကနေရန်ကုန်လိုမြို့ကြီးတွေမှာအလုပ်လာလုပ်ကြတာဖြစ်ပြီးအများအားဖြင့်နေစရာအိမ်တိတိကျကျမရှိကြပါဘူးအဆောင်တွေမှာနေကြသူတွေရှိတယ်လို့တချို့ကတော့ကိုလို့တဲ့ဆိုင်ကစပွဲကုံတွေအောက်မှာပဲဖြစ်တယ်လို့အိတ်ကြရပါတယ်။ပညာသင်ရမယ့်အရွယ်မှာပညာသင်ခွင့်မရကြပဲဝမ်းရည်အတွက်လှုပ်လှုပ်နေကြရတဲ့အဲ့ဒီကလေးတွေကိုအရင်ကမေ့ထားကြတယ်လို့ရှိခဲ့ပေမဲ့အခုတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအကူအညီပေးလာနေကြပါပြီ။အဲ့ဒီအထက်မှာမြန်မာရွေလျားပညာရေးစီမံကိန်းမိုင်းမီလဲတခုအပါဝင်ပါ။လှုပ်လှုပ်နေရတဲ့ဒီကလေးတွေနဲ့ပတ်သက်ပြီးဘယ်သူမှမထူးထူးခြားခြားသဘောထားအမြင်မရှိဘူးလို့မိုင်းမီစီမံကိန်းကိုတည်ထောင်သူကိုတမောင်အေးကပြောပါတယ
် When you go when you look around in Myanmar when you see bunch of kids working everywhere on the street corners traffic lights selling flowers
မြန်မာနိုင်ငံတဝမ်းကိုကြည့်လိုက်ရင်လမ်းတောင်တွေမှာဒီပွိုင်းတွေမှာပန်းရောင်းနေတဲ့တခြားပစ္စည်းတွေရောင်းနေတဲ့ကလေးတွေစားတောက်ဆိုင်တွေဟိုတယ်တွေအပြင်အိမ်အကူတွေဖြစ်လုပ်နေတဲ့ကလေးတွေကိုနေရာတိုင်းမှာတွေ့ရမှာပါပြဿနာကဒီလိုကလေးတွေအလုံးလုံးနေတာကိုတခုခုတော့လွဲနေတယ်ဆိုပြီးဘသူကားမှတကယ်တမ်းမထင်ကြတာပါပဲ
ကိုတမောင်ရီရဲ့မိုင်းမီစီမံကိန်းကနေရန်ကုန်နဲ့မန္တလေးမြို့တွေကလက်ဖက်ရည်ဆိုင်တွေမှာအလုပ်လုပ်နေတဲ့ကလေးငယ်600ကိုစိုင်ပိတ်ချိန်တွေကြာရင်လက်ဖက်ရည်ဆိုင်ထဲမှာပဲစာတင်ပေးနေတာပါအဲ့ဒီအထက်မှာအသက်5နှစ်အရွယ်ကလေးကစပြီးလှုပ်လှုပ်နေရတဲ့အခုတော့အသက်15နှစ်အရွယ်ရှိနေပြီဖြစ်တဲ့မောင်နိုင်လင်းအောင်လည်းအပါအဝင်ပ
ါဒီတနေ့လုံးရတဲ့လဲဆိုတော့ဒီကျောင်းဒီပေါ့နော်ကျောင်းသားရေးချင်းချင်းကျောင်းလာပြပါပါနော်ဒီနိုင်မတတာဒီလိုမျိုးเนาะကိုကမှအဲဒီလိုရှေ့ဆောင်ဘာမဖြစ်နိုင်ဘူးဆိုတော့ကြိုးပြလို့မရဘူးလေအားကြောင့်လည်းအင်္ဂလိပ်စာတွေနဲ့အင်္ဂလိပ်စာပိုင်းနည်းနည်းပါသိတာအဲပြီးတော့ဒီကျမ်းမာရေးဘူးတာလည်းရလာအောင်ပြီးတော့ဒီ SK ဘိုင်းမှာဆိုရင်လည်းเนาะလူတွေနဲ့ပြောရေးဆက်ဆံနေရမှာလည်းသိတာလို့တော့ကျွန်တော်တတ်တာပ
ါစင်ရမွေးတည်မှုနဲ့မြန်မာနိုင်ငံရဲ့ညံ့ဖျင်းတဲ့ပညာရေးစနစ်တို့ဟာဒီလိုကလေးတွေလှုပ်လှုပ်နေရတာရဲ့အခြေခံအကြောင်းရင်းတွေဖြစ်တယ်လို့အများအပြားကမြင်ကြပါတယ်အသက်ဘယ်နှစ်နဲ့မှမစပြီးအလုပ်လုပ်နိုင်မဲဆိုတာကိုအလုပ်သမားဥပဒေတွေမှာရှင်းရှင်းလင်းလင်းပြဋ္ဌာန်းထားတာမရှိပဲလက်ရှိဥပဒေတွေနဲ့အကျုံးမဝင်ဘူးလို့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO က PRMA PTIWC ကပြောပါတယ
် No parents would love their children to work if they could continue with school and if they can see the future of school going is
ကလေးတွေကျောင်းဆက်တက်နိုင်မယ်ကျောင်းတက်ပညာသင်တာဟာသူတို့မိသားစုအတွက်သူတို့ကလေးတွေအတွက်ပိုကောင်းတဲ့အလုပ်ကရလာစေမယ်ဆိုတဲ့အနာဂတ်ကိုသူတို့မြင်နိုင်မယ်ဆိုရင်ဘယ်မိဘကမှသူတို့ကလေးတွေအလုပ်လုပ်ရတာကိုမြင်ကျင်ကြမှာမဟုတ်ပါဘူး
2024ခုနှစ်မှာကောက်ခံတဲ့သကောင်စီရင်အရမြန်မာနိုင်ငံမှာ
ကျောင်းမတက်နိုင်တဲ့အသက်16နှစ်အောက်ကလေးတငယ်ခမန်းကြီး 4.4 လမ်းလောက်ရှိပါတယ်။လူမှုစီးပွားဆန်းစစ်လေ့လာတဲ့ပြည်ထောင်နိုင်ငံအခြေစိုက် Virus Maplecroft Company ရဲ့2014ခုနှစ်အစိုးရကစားရမြန်မာနိုင်ငံဟာကလေးလုံသားအခြေအနေအဆိုးရွားဆုံးဖြစ်နေတဲ့ကမ္ဘာနိုင်ငံ10နိုင်ငံထဲမှာဆိုမာလီးယား၊ဆူဒန်၊အာဖဂန်နစ္စတန်၊ရှီမန်စတဲ့နိုင်ငံတွေနဲ့အတူပါနေပါတယ်။မကြသေးခင်ကမှပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေထဲမှာအခမဲ့မတင်မနေရမူလတန်းပညာရေးကိုဥတီအကောင်ထည့်ဖို့ပြီးအစင့်စင့်တိုးချဲ့ဆောင်ရွက်ရေးဆိုတဲ့အခြေခံမူတစ်ခုထည့်သွင်းပြဋ္ဌာန်းထားပေမဲ့ထိထိရောက်ရောက်အကောင်ထည့်ဖို့နေတာမျိုးအခုချိန်ထိတော့မကြားရသေးပါဘူး။ကလေးတွေငငယ်ရွယ်ရွယ်နဲ့လုပ်ငန်းခွင်နဲ့ရောက်ကုန်ကြရတဲ့အခြေအနေမျိုးနောင်မျိုးဆက်သစ်တွေထပ်မကြုံကြရဖို့အတွက်အထူးလေးနဲ့ထားပြီးပြောင်းလဲလှုပ်ဆောင်မှုအချိန်ရောက်နေပါပြီခင်ဗျာ
ကိုကြောကြောတင်ပြပြသွားတာပါအခုတခါတော့နောက်ဆုံးရရွေးကောက်ပွဲဆိုင်ရာသတင်းတွေကိုမတ်တင်ကီထိုက်ကကောက်နှုတ်စုစည်းပြီးကိုကြောကြောတင်နဲ့အတူတင်ဆက်ပေးထားပါတယ်ရှင
်နောက်လာတဲ့ကျင်းပါရမယ့်မြန်မာရွေးကောက်ပွဲတွေကိုအမေရိကန်ဘက်ကမျက်ကွယ်ပြုထားမှာမဟုတ်ဘဲနောက်တက်လာမယ့်မြန်မာအစိုးရအသစ်ကိုအကူအညီပေးဖို့နဲ့ဒဏ်ခတ်ပိတ်ဆို့မှုတွေပို့ပြီးတော့ဖြေလျှော့ပေးရတို့ဟာလုပ်ငန်းစဉ်တစ်ခုလုံးပေါ်မှာမူတည်တယ်လို့အာရှဒေသဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ကပြောဆိုလိုက်ပါတယ်။မနေ့ဗုဒ္ဓဟူးနေ့တုန်းကအမေရိကန်လွှတ်တော်ကြားနာပွဲမှာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရာဆယ်ကပြောဆိုခဲ့တာမှာတော့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအရေးအတွက်လဲအထူးပဲစိုးရိမ်ပြီးဘာသာရေးကိုနိုင်ငံရေးမှာအသုံးချတာတွေမုန်တီးရေးဟောပြောမှုတွေဟာလဲရွေးကောက်ပွဲအကြမ်းဖက်မှုတွေစီကိုဥတီသွားစေနိုင်တယ်လို့ထည့်သွင်းပြောဆိုသွားပါတယ်မြန်မာဆိုရကအရင်ရွေးကောက်ပွဲတွေတုန်းကမဲပေးခွင့်ပေးထားတဲ့ရိုဟင်ဂျာတွေကိုအခုရွေးကောက်ပွဲမှာမဲပေးခွင့်ပြန်ပြီးတော့ရုပ်သိမ်းခဲ့တာနိုင်ငံသားဆိုင်ရာကန့်သတ်ချက်တွေကြောင့်လွှတ်တော်အမှတ်85ရောက်တို့အပယ်ခံရတဲ့အခြေအနေနိုင်ငံရေးအကျဉ်းသားတရားကျော်အကျဉ်းချခံရတဲ့အကြောင်းနဲ့တဲကျော်အလှူရှားသူ400လောက်လဲအမှုရင်ဆိုင်နေရတာတွေကိုထောက်ပြပြီးမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအောင်မြင်မှုတွေကအမခံချက်မရှိသေးသလိုအရေးတကြီးဖြေရှင်းရမယ်ပြဿနာတွေလည်းရှိနေသေးတယ်ဆိုတာကိုလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရာဆယ်ကအမေရိကန်လွှတ်တော်ကြားနာပွဲမှာတင်ပြသွားပါတယ်ရှင်
နိုင်ငံရေးမှာဘာသာရေးကိုအသုံးချပြောဆိုမှုတွေဟာမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်ပြီးရွေးကောက်ပွဲကိုထိခိုက်မဲ့အပေါ်စိုးရိမ်နေလို့အမေရိကန်သမ္မတဩဘာမားရဲ့အမျိုးသားလုံခြုံရေးဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရိုးစ်ကပြောပါတယ်။လက်ရှိနိုင်ငံရေးအခင်းကျင်းမှာဘာသာရေးရဲ့ခန့်ကဏ္ဍကိုမြင်နေရတာကြောင့်ဒီလိုအခြေအနေမျိုးဟာစိုးရိမ်စရာကောင်းပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးလမ်းကြောင်းအတွက်စိန်ခေါ်ချက်တွေဖြစ်တယ်လို့လည်းအမေရိကန်သမ္မတရဲ့ဒုတိယအကြံပေးဘန်ရိုးစ်ကပြောပါတယ်။မြန်မာရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေတတိပုဂ္ဂလတွေဝင်ရောက်ရှင်ပြိုင်နေကြတာကိုအတိအမှတ်ပြုပြောကြပြီးမြေဘာသာရေးကိုနိုင်ငံရေးမှာအသုံးချနေကြတာတွေတွေ့နေရတာကြောင့်မတိမငြိမ်ဖြစ်စေနိုင်တယ်လို့လိုလက်စွာဖော်ပြပြောဆိုခွင့်တွေကိုပါထိခိုက်လာနိုင်ပါတယ်လို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးဘန်ရိုးစ်ကသူ့ရဲ့မြန်မာနိုင်ငံနှစ်ကြာကြီးစဉ်အတွင်းမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်
အပြေးခရရဆဲရေးစာချုပ်မှာလက်မှတ်မထိုးသေးတဲ့ရှမ်းပြည်မြောက်ပိုင်းတပ်တွေကိုမြန်မာအစိုးရကထိုးစစ်ဆင်နေတဲ့မိုင်းရှူချေးသီးနဲ့တန်ရန်မြို့နယ်တို့မှာရွေးကောက်ပွဲဆိုင်းငံ့ပေးဖို့2010ရွေးကောက်ပွဲကာလတုန်းကနိုင်ငံရေးပါတီအဖြစ်ဖွဲ့စည်းခဲ့တဲ့ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNDP ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားပါတယ်တိုက်ပွဲတွေကြောင့်ဒေသခံတွေစစ်ရှောင်ထွက်ပြေးနေကြရပြီးစစ်ကြောင့်အတိဒုက္ခရောက်နေကြလို့ရွေးကောက်ပွဲမဲပေးဖို့အဆင်မပြေဘူးလို့ဒေသခံတွေကကြားပြူပါတီကိုတင်ပြလာကြတာလို့လည်းပါတီရဲ့တောင်းဆိုချက်မှာဖော်ပြထားပါတယ်။ဒီမျိုးနယ်သုံးခုတို့ကိုသိတော်တဲ့အခြေရောက်မှကြားပြတ်ရွေးကောက်ပွဲကျင်းပဖို့ကိုလည်းကြားပြူပါတီကတိုက်တွန်းပါတယ်။ရှမ်းပြည်နယ်တွင်မှာဒေသရင်းမတည်ငြိမ်မှုကြောင့်ရွေးကောက်ပွဲလုံးဝမကျင်းပနိုင်တဲ့မြို့နယ်5ခုရှိပြီးမြို့နယ်10ခုတို့မှာတော့မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဖြစ်ပါတယ်။တကယ်လို့အခု3မြို့နယ်ကိုပါရွေးကောက်ပွဲဆိုင်းငံ့လိုက်ရင်တော့လာမယ့်နိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲတွေမှာရှမ်းပြည်နယ်တွင်ကမြို့နယ်ပေါင်း16ခုတို့ကမဲဆန္ဒရှင်တွေမဲပေးခွင့်ဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်ရပွဲရှိနေပါတယ်ရှင်
။လွှတ်တော်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းပြိုင်ဘက်ပါတီတွေကြားစကားနဲ့စော်ကားတိုက်ခိုက်တာတွေကိုထိလျောက်တိုက်ခိုက်တာတွေနဲ့ပတ်သက်ပြီးတိုင်ကြားချက်90ကျော်လက်ခံရရှိထားတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်။တိုင်ကြားမှုအများစုကတော့ရဲအရေးပိုင်တဲ့အမှုခင်းတွေဖြစ်တယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုမတိုင်ခင်ဂျူတင်မဲဆွယ်မှုအပါအဝင်ပြိုင်ဘက်ပါတီတွေပေါ်လူမှုကွန်ရက် Facebook စာမျက်နှာမှာမတော်တရားဖော်ပြတာတွေမဲဆွယ်စည်းရုံးတာတွေမှာချင်းချောက်တာတွေပုတ်ခတ်ပြောဆိုတာတွေနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကဖမ်းဆီးမှုတချို့ရှိပေမဲ့ အခုချိန်ထိတော့တိတိယောက်ယောက်အပြစ်ပေးနိုင်တဲ့အခြေအနေမျိုးမတွေ့ရသေးပါဘူး။
မတင်ကြီးထိုက်ကောင်းလို့တင်ပြခဲ့တာပါ1990လွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံမြင်မြန်ချက်အပိုင်းနှစ်ကိုလည်းဆက်ပါအောင်မယ်ရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအချိန်နီးကပ်လာတာနဲ့အမျှနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေဟာလည်းအချိန်ရလာနေတဲ့တစ်ချိန်ထဲမှာပဲ1990ခုနှစ်ရွေးကောက်ပွဲအတွင်းရွေးကောက်တင်မြှောက်ခံခဲ့ရပြီးလက်ရှိမှာအမေရိကန်နိုင်ငံအတွင်းအခြေချနေထိုင်နေတဲ့လွတ်တော်အမတ်တွေကလည်းဒီရွေးကောက်ပွဲအပေါ်သူတို့ရဲ့သဘောထားအမြင်တွေ VOA ကိုပြောပြကြပါတယ်။ဒီမိုကရေစီပါတီကိုကိုစားပြုပြီးပေါက်ခေါင်းမဲဆန္ဒနယ်ကနေရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဒေါက်တာစိန်ဝင်းနဲ့ချင်းပြည်နယ်ဟာခါမြို့နယ်ကနေတတိပုဂ္ဂလကိုစားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဥလျံအုပ်တို့ကိုဝိုင်းတော်သားကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းပြီးပြည်ပရောက်လွှတ်တော်အမတ်ဟောင်းတွေရဲ့ရွေးကောက်ပွဲနှိုင်းယှဉ်တုံ့တက်ချက်အပိုင်းနှစ်ကိုတင်ပြပါမယ်ရှင်
။1990ခုနှစ်တုန်းကပေါက်ခေါင်းမဲဆန္ဒနယ်ကနေဒီမိုကရေစီပါတီကိုကိုစားပြုပြီးအနိုင်ရခဲ့တဲ့ဒေါက်တာစိန်ဝင်းကတော့ဒီနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲကိုနိုင်ငံတကာကနေလာရောက်စောင့်ကြည့်ကြမဲ့သူတွေအနေနဲ့အပေါ်ယံကြောတယ်မဟုတ်ပဲတတ်နိုင်တဲ့လောက်နေရာအနှံ့မှာလည်းလေ့လာစောင့်ကြည့်ကြဖို့လိုအပ်တယ်လို့ပြောပါတယ်
။အဲထူးခြားမှုကတော့ခုနဒီအဖွဲ့တွေကဘလို့ပွားမလဲပေါ့နော်။အဖွဲ့တွေကနေရိုးရိုးစောင့်ကြည့်ရုံနဲ့တော့မပြီးဘူး။ခုနပြောသလိုပေါ့အခုရွေးကောက်ပွဲကော်မရှင်ကိုသူတို့မေးရမယ်။နော်သူတို့ဒီနောက်တစ်ခါဒီအခုဒါလားပြည်သူလူထုတဲကိုသူတို့ဆင်းပြီးတော့အင်တာဗျူးတွေလုပ်ရမယ်လုပ်ပြီးတွေ့ရှိချက်တွေကိုတခြားရေးရမယ်ရေးရမယ်เนาะအဲ့တော့ဒီမက်ဆေ့နေမှန်မှန်တဲ့ကိစ္စတွေเนาะနောက်ပြီးအမျိုးမျိုးသောအကြောင်းကြောင့်ဒီမှန်မှန်တဲ့ဟာတွေကိုအရင်နေ့ကဆုထားရမယ်အဲ့ဒီရွေးကောက်ပွဲနေ့မှာသွားလို့တော့အသိမဟုတ်ဘူးကျွန်တော်အမြင်ရွေးကောက်ပွဲနေ့မှာလည်းပဲသွားရမယ်เนาะနောက်ပြီးတော့ဟုတ်လားခုနပြောသလိုပေါ့ဗျာနော်တတိုင်းပြည်လုံးကိုကာဗာမဖြစ်နိုင်တော့သူ့နေရာနဲ့သူနော်ဟိုဖြန့်ပြီးတော့နော်မြို့ရောရွာရောတော်နော်အဲစီစစ်ဖို့လိုလိမ့်မယ်ဒီတိုင်းပဲကျွန်တော်ကတော့အပေါ်ယံလို့တော့မပြောချင်ဘူးပေါ့နော်ဒီတိုင်းလို့လို့တော့မလွယ်ဘူးပေါ့ဗျာ
ရုပ်ောက်ပွဲကျင်းပတဲ့နေရာမှာမဲဆင်းနေမှန်ကန်မှုမရှိရင်ဒီရုပ်ောက်ပွဲဟာစိုးရင်စရာကောင်းတဲ့အနေထားမှာရှိတယ်လို့ဒေါက်တာစေဝင်းကပြောပါတယ
်။အဲကျွန်တော်အနေနဲ့မြင်တာတော့ဒီရုပ်ောက်ပွဲလုတ်တယ်ပေါ့နော်ကျွန်တော်တို့1990ဟုတ်လား1990တုန်းကလုတ်တဲ့ခါမှာဒီရုပ်ောက်ပွဲလုတ်တဲ့နေ့မှာဟုတ်လားတရားမျှတမှုရှိဖို့နော်ဟိုရှင်းရှင်းပြောရင်တော့မဲဆင်းနေကိုဟိုအမှန်တိုင်းနော်ကြေညာဖို့ဒါရီကအရေးကြီးပါတယ်။ဒါမလို့အဲ့ဒီမတိုင်မီမှာစားပြီးတော့မဲစီရင်ကိုဟုတ်လားအမှန်တိုင်းမရှိဘူးဆိုရင်တော့စိုးရင်စရာပဲဒါစိုးရင်စရာပဲဘယ်လိုလုပ်ကျွန်တော်တို့စစ်မလဲအဲ့ဒါကိုနော်ဟုတ်လားနောက်ပြီးတော့ဟိုတချို့လူကပြောနေတာလာမဲမပေးတဲ့လူတွေကကျုပ်တို့လူတွေပဲဆိုပြီးတော့ဟုတ်လားအဲအဲ့လိုပြောကြတာဟောနော်ဆိုတော့အဲ့ဒါမျိုးမဖြစ်ဖို့လိုလိမ့်မယ်လို့ကျွန်တော်မြင်တယ်
အခြေခံဥပဒေကိုပြင်ဆင်ပြီးအရေးကြီးတဲ့ပြဿနာတွေကိုအရင်ဖြေရှင်းဖို့လိုအပ်တယ်လို့လည်းဒေါက်တာစေဝင်းကပြောပါတယ်
အထူးသဖြင့်တော့အခြေခံဥပဒေမပြင်မလွယ်ဘူးเนาะနောက်တစ်ခုကတော့ဒီဥတိန်ဆိုင်ပဲပြောပါတော့အရေးကြီးတဲ့ပြဿနာတွေကိုအရင်ရှင်းရမှာအရေးကြီးတဲ့ပြဿနာဆိုတော့အရေးကြီးတဲ့ပြဿနာတွေကိုတော့အချိန်ကာလအရာတွန်းထုတ်လိုက်တယ်တွန်းထုတ်လိုက်ပြီးတော့ရွေးကောက်ပွဲပြီးရောပြီးပရမဘိုင်းတော့ရွေးကောက်ပွဲမတိုင်မီမှာအပြစ်ခတ်ရစေရေးဖြစ်မယ်အာရွေးကောက်ပွဲမတိုင်မီမှာနော်ဒီမွေးရေးဆေးဝါးတွေမရှိတော့ဘူးအာရွေးကောက်ပွဲနောက်ပြီးရင်ဒီတချို့ဟာတွေပေါ့ရစီးပွားရေးဆိုင်နဲ့ပုံကိုပြောတာတွေလည်းရှိပါတယ်အရေးကြီးတာတွေကိုမလုပ်ဘူးတွန်းထုတ်လိုက်တယ်ရွေးကောက်ပွဲနောက်အခုရွေးကောက်ပွဲလာပြီနောက်ရွေးကောက်ပွဲရောက်ရင်နောက်တစ်ယောက်ဖြစ်ခြင်းဖြစ်မယ်ဦးသိန်းစိန်ပဲပြန်ဖြစ်ခြင်းဖြစ်မယ်ဦးသိန်းစိန်ပြန်ဖြစ်ရင်မလုပ်မလဲရွေးကောက်ပွဲပြီးနေပြီလေနော်သူအရေးကြီးတဲ့ဟာတွေမဆုံးရသေးဘူးနောက်ရွေးကောက်ပွဲကိုတွန်းသွားမှာလားနော်နောက်တယောက်ဆိုရင်လည်းဘာကျုပ်နဲ့မဆိုင်ဘူးညာကိုရင်တော့ဥသိမ့်စိန်လောက်တာပဲဟုတ်လားအခုပိုကျုပ်ဟိုမှုကြီးစောမအောင်လောက်သွားတာပဲဆိုသလိုဒါမျိုးလုပ်ရင်ဟောဘယ်လိုလုပ်မလဲကျွန်တော်တို့ပြည်သူလူထုရောအကုန်လုံးကတော့တိတော့တိပါလေဒါမလို့ကြည့်ဖို့လို့တော့ပေါ့
ပြည်ခံပြုတ်ပါတီအတွင်းဖြစ်သွားခဲ့တဲ့နိုင်ငံရေးအရှုပ်ထွေးတွေနဲ့ပတ်သက်လို့လဲဒေါက်တာစေဝင်းကအခုလိုမှတ်ချက်ပေးပါတယ
်အဲ့ဒီပုံမှာအချက်နှစ်ချက်ပေါ့နော်တစ်ချက်ကတော့ ကျန်းခိုင်ဖွံ့ဖြိုးပါတီဟာတကယ်ပဲနော်တတ်မတော်နဲ့ကင်းကင်းရှင်းရှင်းရှိသလားဒါရှင်းရှင်းဖို့လိုတယ်လေနော်ပြည်သူလူထုပုံကိုချပြဖို့လိုတယ်နော်အကျိုးတို့ကတော့တတ်မတော်နဲ့ရှင်းကင်းကင်းရှင်းရှင်းဖြစ်သွားပြီကျိုးတို့ရဲ့ဟုတ်လားဒီလောက်ကိုင်းမဲ့အလုပ်တရားဒီလိုတွေရှိရဲ့နော်ဒီပေါ်မှာဒီလိုသဘောထားတွေရှိရဲ့နော်ဆိုတော့ကျွန်တော်တို့ဒီအခုအချိန်မှာတော့တော်တော်ရှင်းပါတယ်နော်ဟုတ်လား4 3 6 4 6 6လားနော်အဲ့လိုဟွာကိစ္စတွေဘာတွေမှာကြန့်ခိုင်ရေးပါတီရဲ့ရည်တည်ချက်ကိုကျွန်တော်တို့သိနေတာပဲသို့တော်လည်းတို့နေရှင်းရမယ်နော်နောက်ဒုတိယအချက်ကတော့ဒါတို့ပါတီတွင်ပြဿနာဒါပေမဲ့ဒီပါတီတွင်ပြဿနာမှာကျွန်တော်ကြားရတဲ့သတင်းကစစ်တပ်နဲ့ဝိုင်းနေပြုတ်ရဲဆိုတော့ဒီနိုင်ငံရေးပါတီတခုကိုစစ်တပ်ကဝိုင်းဖို့ဆိုတာကဘလို့မှကောင်းတဲ့အလားလားမဟုတ်ဘူးဒါတော့အကြံခံရေးဖြစ်နေလို့ပဲကွာလို့ကျွန်တော်ပြောလို့မရဘူးနိုင်ငံရေးပါတီကိုစစ်တပ်နဲ့ဝိုင်းပြီးတော့ဟုတ်လားပြုပြင်ပြောင်းလဲတဲ့ဆိုတဲ့ပုံစံမျိုးကလုံးဝမကောင်းဘူးနော
်ဟုတ်ပါတယ်ကျွန်တော်အဲ့ဒါကိုမေးချင်တာပါအဓိကကဘာလဲဆိုတော့ဒီသူတို့လိုအပ်တဲ့ပုံစံမဝင်လို့ရှိရင်သူတို့အချင်းချင်းတောင်မှသူတို့ကလိုအပ်ရင်တက်အင်အားကိုသုံးမယ်ဆိုတော့ပုံစံကိုသူတို့ပြလိုက်တာလားတစ်ဖက်မှာဒီဟိုပေါ့သူတို့အချင်းချင်းကိုသတိပေးတာလဲရောက်တယ်နောက်ပြီးတော့တိုက်ခန့်အင်အားစုတွေနိုင်ငံအင်အားစုတွေကိုလည်းလှမ်းပြီးသတိပေးရရောက်တယ်ပုံစံမျိုးများသူတို့အဲ့လိုလှုပ်ပြလိုက်သလားဆိုတော့
အဲလှုပ်ပြတာတဲ့လိုအပ်လို့လည်းဖြစ်နိုင်တယ်သူတို့ထဲမှာတော့လိုအပ်လို့လည်းဖြစ်နိုင်တယ်ဒါကြောင့်တော့ကျွန်တော်ပြောတာကနိုဝင်ဘာလ10ရက်နောက်ပိုင်းကိုလည်းကြည့်ပါဦးတိတ်ပြီးတော့စိတ်မစောဖို့နော်ကျွန်တော်တို့1990ရွေးကောက်ပွဲရအတွေ့အကြုံရတိတ်ပြီးစိတ်မစောဖို့နော်အဲ့ဒါပြောတာပ
ါဒေါက်တာစင်ဝင်းဟာ1990ပြည့်နှစ်ရွေးကောက်ပွဲပြီးနောက်ပိုင်းပြည်ပကိုထွက်လာကြတဲ့တခြားလွတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ NCGUB အဝေးရောက်ညွန့်ပေါင်းအစိုးရအဖွဲ့မှဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်1990ခုနှစ်ရွေးကောက်ပွဲအတွင်းချင်းပြည်နယ်ဟာခါမြို့နယ်ကိုကိုယ်စားပြုပြီးတတိပုဂ္ဂလကိုယ်စားလှယ်အဖြစ်နဲ့ရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဥလျံအုပ်ကလည်းအဲ့ဒီတုန်းကရွေးကောက်ပွဲအခြေအနေနဲ့မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲရဲ့ကွာခြားချက်တွေကိုအခုလိုနှိုင်းယှဉ်ပြပါတယ
်အခု1990တုန်းကရွေးကောက်ပွဲနဲ့အခုရွေးကောက်ပွဲကအများကြီးကွာမယ်ဘာဖြစ်လို့ဆိုတော့ရှင်အဲ့တုန်းကအခုဒီအခုခါလို့မီဒီယာကတိတ်မကောင်းသေးဘူးအခုကမီဒီယာတိတ်ကောင်းတယ်ပြီးတော့အဲ့တုန်းကတော့ဟိုကျွန်တော်အဲ့ဒီဘောချိုးကြီးဆောမောင်ကတော့လူလလရွေးကောက်ပွဲရုပ်လုပ်ပေးမယ်ဆိုပြီးတော့လို့တာပေါ့လေဒါပေမဲ့တော့ကျွန်တော်အချို့ရှေ့များကြီးရှိတယ်အာကျွန်တော်တို့နိုင်လို့တာတရားတွေလုပ်ခေါ်တာပါအကျက်တင်းများကြီးရှိကျွန်တော်တို့ဆိုရှင်အဲ့ဒီရွေးကောက်ဝင်တိုင်းမှာဖန်ခံသူတို့ဘာလို့ရေးမကြီးရုံးမှာခေါ်ပြီးတော့ကိုယ့်အနေကိုအာဒီဒီမိုကရေစီဖက်ကအမတ်လောင်းတွေကိုခေါ်ပြီးတော့ဟဲ့ဒါဟောအထူးသဖြင့်ကျွန်တော်တို့ကိုဆိုပြီးတော့ဆိုရှင်ဖမ်းဖို့တော့သူတို့ဆိုထားတယ်ဒါပေမဲ့အဲ့တော့ကဟာခါမှာရေမင်းကြီးကသူကခင်ဗျားတို့တဖက်ကဒီ NUP ဖက်ကတိုင်းနဲ့တိုင်းတော်တဲ့ဥစားဟာအခြေမင်းမရှိဘူးတဲ့မခိုင်လုံဘူးဆိုတော့ဟိုတဖက်ကဒီအတိုက်ခံဖက်ကနဲ့တိုင်ယုံနဲ့ဒီလိုသူတို့ကိုဖန်ထားမယ်ဆိုတော့တရားဝဆိုတာအဲ့ဒါအမခံထားတယ်လို့သူကအချက်တယ်အဲ့တော့ရေမင်းကြီးရေမင်းကြီးရဲ့လုံဆောင်ချက်ဘယ်လိုသူကိုမျက်ရှိရပါလဲ
အခုအနေထားအခုအဲတုန်းကတော့90ရွေးကောက်ပွဲပေါ့နော်အခုလက်ရှိနိုမလာရှင်းနေမှာကျင်းပမဲ့ရွေးကောက်ပွဲအပေါ်အမြင်ရောဘယ်လိုရှိသလဲ
အခုရွေးကောက်ပွဲမှာတော့ပြောလို့မရဘူးဒါပေမဲ့အခါတင်းကိုရွေးကောက်ပွဲကော်မရှင်ကလည်းအစိုးရအလူလူဖြစ်နေတော့လေသူတို့ကအများကြီးထိတ်ခွက်အများကြီးတုံးနိုင်တယ်လို့ကျွန်တော်ဆိုစားတယ်ဆိုတော့အာကျွန်တော်တို့ကြားနေဆိုပြီးတော့အဲ့ဒါတခါတည်းစီစီပုတ်အများကြီးလိုတယ်ဆိုတော့စီစီပုတ်ဆိုလို့စားမှာဘလို့သူတို့စီစနိုင်မလဲမသိဘူးဒီ NLD ပါတီကအကြီးဆုံးပါတီဆိုတော့သူတို့ကအများကြီးအဲ့ဒါမျိုးကိုအာဆုံဆိုင်ရတော့အများကြီးတခါသူတို့ကအဲ့ဒါတရင်အများကြီးယူဖို့အကြီးအမဲကြီးလိုလိမ့်မယ်လို့ထင်နေတော့မလို့ရှင်ဒီကော်မရှင်ကိုတိုင်ကလည်းအစိုးရဖိတ်ကလည်းဇက်တင်နေတဲ့သဘောရှိနေတော့အဲ့ဒါကျွန်တော်တို့ရုပ်ကိုတကယ့်ကိုဒီတရားမြတ်တဲ့ရွက်ကိုပွဲလွတ်လပ်တဲ့ရွက်ကိုပွဲလို့ခေါ်မလားလို့တော့အဲ့ဒါကျွန်တော်ဖြစ်မယ်လို့တိတ်ကျွန်တော်ကမမြှုပ်လိမ့်ဘူ
းကြိုတင်မဲ့ပေးမှုဟာလဲအာဏာရပါတီအနိုင်ရရေးအတွက်လှုပ်တဲ့သဘောတက်ရောက်နေတယ်လို့
ဦးလျင်အောက်ကထောက်ပြပါတယ
်အရင်ကဆိုပါတော့ဒီကြိုတီမေးပေးတာတော့ဘာလို့လုပ်တယ်ဒါပေမဲ့ဒီကြိုတီမေးပေးတာတော့ဘာလို့ပို့ပြီးတော့သိုးရတယ်လေအတိုက်ခံတွေအတွက်ဆိုတော့အခုဥပဒေလို့တယ်ပါတယ်ဆိုတော့တို့ဒီအစိုးရပါတီရဲ့အွန်လိုင်းရေးအတွက်ချိန်ထားပြီးတော့ပြတာပဲဖြစ်နိုင်တယ်လို့ကျွန်တော်ဆက်ပါတယ်။ဘာဖြစ်လို့နိုင်ငံချမ်းမှာရောက်နေတဲ့အစိုးရတို့ဆိုဆိုစင်းထဲမှာမင်းပြပိုင်ခုစင်းထဲမှာတို့ပါချင်မှပါမှာ
။ချင်းပြင်းတဲ့အတွင်းကိုနိုင်ငံတကာကလေးလာစောင့်ကြည့်သူတွေရောက်မလာနိုင်ရင်တော့ရွေးကောက်ပွဲတရားမျှတမှုရှိနိုင်မယ်မထင်ဘူးလို့လည်းဦးလျံအုပ်ကပြောပါတယ်
။အဲဒီဟာကတော့မလွေဘူးဘယ်လိုလုပ်မလဲဆိုလို့စားတော့ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့အခုအချင်းပြည်နယ်မှာအာနာရှိတဲ့လူတွေရဲ့ဟိုစားဩဇာကအများကြီးလှုံ့မိုးနေတယ်ရွေးကုတ်ပွေးမှာဝီနဲ့လူတွေကိုလည်းအဲ့ဒီအစောရနဲ့ထောက်ကမှမကင်းတဲ့လူတွေအများကြီးရှိနေမြင်တယ်အဲ့တော့နိုင်ငံချက်သားရောက်မလာလို့ရှိရင်အဲ့ဒီကြားမှာကြားနေပြီးတော့မှတရားမျှတမှုရှိမရှိလိမ့်လာဖို့လူတွေကတော့တော်တော်ကိုဥစားမလွေဘူးထင်တယ်တရားမျှတမှုဖြစ်နိုင်ဘူးထင်တယ
်ဦးလျံအော့ဟာ CNF ချင်းမျိုးသားတအုပ်မှာအလဲကျဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်တွေ့ဆုံမေးမြန်းတင်ပြထားတာပါရှင်အခုထုတ်လွှင့်ပေးမယ့်နိုင်ငံရေးပါတီများမိတ်ဆက်အစည်းအဝေးမှာတော့ခေတ်စ်ပြည်သူပါတီနဲ့ခေတ်စ်ပြည်ထောင်စုပါတီတို့ရဲ့မူဝါဒတွေအကြောင်းကိုနားဆင်ကြရပါမယ်ရှင
်နိုင်ငံသားများအခွင့်အရေးကိုအပြည့်အဝကာကွယ်ပေးဖို့ခေတ်စ်ပြည်ထောင်စုပါတီအနေနဲ့2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ခေတ်စ်ပြည်ထောင်စုပါတီအနေနဲ့ပါတီ14ခုနဲ့မဟာမိတ်ဖွဲ့စည်းထားပြီးရန်ကုန်တိုင်းဒေသကြီးအတွင်းကနေကိုစလင်လောင်း3ဦးနဲ့ဝင်ရောက်ရှင်ပြိုင်သွားမယ်လို့ပါတီဥက္ကဋ္ဌဦးအောင်တန်းကပြောပါတယ်
နိုင်ငံသားအားလုံးနဲ့ပတ်သက်တဲ့ခုန1985ခုနှစ်နိုင်ငံသားများအခွင့်အရေးကာကွယ်တဲ့ဥပဒေအဲ့ဒီဥပဒေအသက်ဝင်ရမယ်အဲ့ဒီဥပဒေနဲ့နိုင်ငံသားအားလုံးမဲဆန္ဒရှင်အားလုံးပြည်သူအားလုံးကိုအကာအကွယ်ပေးပါပေးနိုင်အောင်အားလုံးကအဲ့ဒါကိုရည်ရထားကြတယ်အဲ့ဒါကိုအငယ်တို့ကရွေးကောက်ပွဲမှာပြည်သူကိုအငယ်တို့ဂတိကဝတ်ပေးထားတယ်ဒါလုပ်ပဲနောက်တစ်ခုကတော့2000နဲ့နော်ဒီခုနှစ်အခြေခံဥပဒေအဲ့ဒီအခြေခံဥပဒေမှာဒီနေ့ဒီမိုကရေစီနဲ့တွားနေတဲ့ခေတ်စနစ်နဲ့အညီပြင်သစ်ပြင်တိုက်တဲ့ဟာတွေကိုအများဆုံးပြင်ထိုင်အောင်အကြံကြိုးစားသွားမယ်နော်ငြိမ်းချမ်းသောနိုင်ငံလုံခြုံသောနိုင်ငံညီညွတ်သောနိုင်ငံဖြစ်ဖို့အတွက်ကိုပထမဦးဆုံးငြိမ်းချမ်းရေးဆွေးနွေးပွဲကြီးတည်းကျင်းပဖို့အရေးချင်းရှိတဲ့လူငယ်တွေကလူကြီးတွေဖြစ်လာအဲ့ဒီလူကြီးတွေကိုနိုင်ငံတော်ရဲ့ရှေ့တန်းအရေးကြီးတဲ့နေရာတွေမှာတာဝန်ထမ်းဆောင်နိုင်ရည်အတွက်ကိုအင်္ဂါတို့ကြိုးပမ်းသွားမယ်လို့အင်္ဂါတို့အဲ့ဒီတိုင်းပဲကတိကိုပြုထားတယ
်။ပါတီအနေနဲ့လွှတ်တော်တွေရောက်ရှိခဲ့မယ်ဆိုရင်တော့ငင်းချမ်းရေး၊လုံခြုံရေး၊ညီညွတ်ရေးအဆရှိတဲ့ကိစ္စတွေကိုအဓိကထားဆောင်ရွက်မယ်လို့ဆိုပါတယ်။ဒါအပြင်ပါတီအနေနဲ့တရားဥပဒေစိုးမိုးရေးကိုလည်းအဓိကထားဆောင်ရွက်သွားမယ်လို့ပါတီဥက္ကဋ္ဌဦးအောင်တန်းကအခုလိုပြောပါတယ်။
အငယ်တို့ပါတီကတစ်ချက်ကဘာလဲဆိုရှင်ဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးကိုအငယ်တို့ကသွားနေတယ်အဲ့တော့တရားဥပဒေစိုးမိုးရေးကိုသွားနေတဲ့အတွက်ပြည်သူလွတ်တော်ဟာဥပဒေပြုရေးသည့်အဓိကတာဝန်ဖြစ်တယ်အဲ့တော့ဥပဒေပြုရေးအဓိကတာဝန်ဖြစ်တဲ့အတွက်ခုနပြောသလိုပြည်သူတွေနဲ့တိုက်ရိုက်ပတ်သက်နေတဲ့เนาะနိုင်ငံသားများအခွင့်အရေးကာကွယ်တဲ့ဥပဒေမျိုးကိုအဲ့ဒါမျိုးကိုကျင့်သုံးလောက်အဲ့ဒီဥပဒေတွေကိုတည်ဝင်လာအောင်လုပ်ဖို့အဓိကကြတယ်အဲ့လိုလုပ်ဖို့ဆိုတာလည်းပဲဥပဒေနားလည်တဲ့လူတွေဥပဒေနဲ့အကျွမ်းတဝင်ရှိတဲ့လူတွေပြည်သူလွှတ်တော်ရဲ့ရောက်မှပြည်သူလွှတ်တော်မှဒီဥပဒေရေးရာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးနိုင်မှာဖြစ်တယ်ဒါကြောင့်မို့လို့လွှတ်တော်ကောင်းမှုအတွက်လွှတ်တော်ကောင်းမှအစိုးရကောင်းမှဖြစ်တဲ့အတွက်လွှတ်တော်တွေကိုလူတော်လူကောင်းတွေဥပဒေသမားတွေဥပဒေပညာရှင်များများပို့ပြီးတော့ပါဆောင်ရွက်ကြပါလို့ပြည်သူလူထုကိုအငယ်တို့ကတိုက်တွန်းအပ်ပါတယ
်ခေတ်စ်ပြည်တော်စုပါတီဟာ2015ခုနှစ်မှာပါတီမှတ်ပုံတွေရရှိခဲ့တာဖြစ်ပြီးပါတီဝင်အားကတော့9000ကျော်ရှိနေပါတယ်ကျွန်တော်သိရပါမြမကသတင်းအင်ဂျီစီကနေ VOA ကိုပြပို့လိုက်တာပ
ါခေတ်စ်ပြည်သူပါတီဟာလာမယ့်ရွေးကောက်ပွဲကိုအမျိုးသမီးကိုယ်စားလှယ်လောင်း3ယောက်ပါဝင်ကိုယ်စားလှယ်လောင်း25ယောက်နဲ့ရှင်ပြိုင်သွားမှာဖြစ်ပါတယ်ဧရာဝတီတိုင်းရန်ကုန်တိုင်းပဲခူးတိုင်းတို့ကနေပြည်သူလွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်နေရာတွေအတွက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ပါတီဥက္ကဋ္ဌဦးထွန်းအောင်ကျော်ကတော့သူတို့ပါတီရဲ့ယုံကြည်ချက်နဲ့မူဝါဒကိုအခုလိုပြောပါတယ်
နိုင်ငံရေးပါတီတစ်ခုရဲ့အသက်ကဘာလဲဆိုရင်သဘောတရား ideology ပေါ့လေသဘောတရားပြီးတော့မှတခါမူဝါဒပြီးတော့မှလမ်းစဉ်လုံခြုံစဉ်အဲ့ဒီသုံးခုနဲ့ပါတီကိုတည်ဆောက်ရတယ်နော်ဒီမူဝါဒတွေကိုဘယ်သဘောတရားနဲ့ရေးဆွဲတယ်လဲဆိုတဲ့အခါအဲ့ဒီသဘောတရားကိုပြောရမယ်ကောင်းပြီဒီမူဝါဒတွေဘယ်ဒီလုံခြုံစဉ်လမ်းစဉ်တွေကိုဘယ်မူဝါဒနဲ့ချမှတ်တယ်မူဝါဒကိုပြောရမယ်အဲ့တော့ပါတီတစ်ခုမှရှိရမယ်ရေးသောမြေသုံးသွေသည်သဘောတရားရှိရမယ်မူဝါဒရှိရမယ်လမ်းစဉ်လုပ်ငန်းစဉ်ရှိရမယ်ဒီသုံးခုကပါတီရဲ့အသက်ဘာကြောင့်လဲဆိုတိုင်းပြည်ကိုဘယ်လိုတည်ဆောက်မလဲလူဖွဲ့စည်းကိုကောင်းအောင်ဘယ်လိုလုပ်မလဲဆိုတော့မူဝါဒလမ်းစဉ်တွေအခိုင်အမာမရှိဘဲနဲ့ပါတီထူထောင်မယ်ဆိုရင်အဲ့ဒီပါတီကလူထုထောက်ခံပေမဲ့ရရှိမရတည်နိုင်ဘူးเนาะအဲ့တော့ဘာလို့ပါတီရဲ့မူဝါဒကเนาะပြောမယ်တလောကလုံးဆိုင်ရာလွတ်မြောက်ရေးကိုခံယူတယ်ဆိုတဲ့မူဝါဒဘာလို့ကျင့်သုံးလဲเนาะအဲ့တော့အဓိကကတော့ဘာလို့ရဲ့အခြေခံကတော့ဈေးကွက်စီးပွားရေးနဲ့ဒီမိုကရေစီအစုံကုန်ဖွံ့ဖြိုးဖို့လို့လေဈေးကွက်စီးပွားနဲ့ဒီမိုကရေစီဖွံ့ဖြိုးမှလူခွင့်ဒီမိုကရေစီဖွံ့ဖြိုးမယ်ဒီဘုံမှာအခြေခံတာဟုတ်ပြည်သူတွေရဲ့စီးပွားရေးလွတ်လပ်မှုကိုအမှန်ခံချက်ပေးနိုင်တာသည်တကားဖွင့်ဈေးကွက်စီးပွားရေးပြည်သူတွေရဲ့နိုင်ငံရေးလွတ်လပ်မှုကိုအမှန်ခံချက်ပေးနိုင်တာသည်ပါတီစုံဒီမိုကရေစီစနစ်ဒါဘာလို့နော်အဲ့တော့ဖက်တိုကိုရောက်သွားလို့ရှိရင်ဒီစနစ်နှစ်ခုကိုဒီဈေးကွက်စီးပွားနဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးကိုအတားအဆီးဖြစ်တဲ့ဥပဒေတွေကိုပြင်သွားမယ်နော်ဥပမာဈေးကွက်စီးပွားရေးအစုံကုန်ဖွံ့ဖြိုးရေးပါတီစုံဒီမိုကရေစီစနစ်တခါလေးအစွန်းကိုဖွံ့ဖြိုးတိုးတက်အဲ့ဒီအတွက်အတားဆီးဖြစ်တဲ့ဥပဒေတွေဟုတ်လွတ်တော်မှာပြင်မယ
်တကယ်လို့အနိုင်ရခဲ့ရင်လွတ်တော်ထဲမှာတမတော်သား25ရာခိုင်နှုန်းပါဝင်နေမှုတွေကိုဘယ်လိုလှုပ်ဆောင်သွားမယ်ဆိုတာကိုလည်းအခုလိုပြောပြပါသေးတယ
်တစ်ဖက်ကလည်းတမတော်25ရာခိုင်နှုန်းပါဝင်မှုကိုတဖြည်းဖြည်းရှို့မယ်တစ်ဖက်ကလည်းအရဖက်နိုင်ငံရေးအင်အားစုတွေအားကောင်းအောင်နိုင်ငံရေးပါတီအင်အားကောင်းအောင်စူးစမ်းရမယ်ဘာဖြစ်လို့လဲဆိုရင်ဥပမာလူဖွဲ့စည်းမှာရိုင်းစိုင်းကြမ်းတမ်းရင်အမိန့်အာဏာနဲ့အုပ်ချုပ်ရေးတွေပိုရလေရှိတယ်တဲ့ဒါလူမှုသိပ္ပံတရားကဆိုတာနော်ဆောင်လေးလို့မရဘူးလေဒါပေါ်လို့ဆိုအဲ့တော့အဲ့လိုမဖြစ်အောင်တက်မလို့ ਨੇ ပူပေါင်းပြီးဆောင်ရွက်သွားတဲ့နီးရငိမ့်ဆန်းဆုံးဒီမိုကရေစီထူထောင်တဲ့နီးတော်တော်တက်မလို့25ရာခိုင်အမြဲတမ်းပါဖို့မဟုတ်ဘူးလေနော်ပြည်သူကိုယ်စားလှယ်တွေရဲ့တိုင်းပြည်ကိုထိန်းချောင်းသွားနိုင်တဲ့အချိန်ဥဆောင်သွားနိုင်တဲ့အချိန်အားကောင်းတာရဲ့အားကောင်းဖို့လိုတာရဲ့တက်မလို့ပေါင်ရမှုကိုချို့ချသွားတာရဲ့ဒါလိုတယ်နောက်လာမဲ့ဒါငါးနှစ်သက်တမ်းမှာဒီအတွက်ဘာလို့ညှိနှိုင်းဆောင်ရွက်မယ်
ခေတ်ပြည်သူပါတီဟာ2010ခုနှစ်မှာပါတီမှတ်ပုံတင်ရရှိခဲ့တာဖြစ်ပြီးတော့2010ထွေထွေရွေးကောက်ပွဲနဲ့2012ကြားပြတ်ရွေးကောက်ပွဲတွေကိုလည်းဝင်ရောက်ရှင်ပြိုင်ခဲ့ပါသေးတယ်။အခုချိန်မှာတော့ပါတီဝင်အား3,900,000လောက်ရှိနေပါတယ်။ကျွန်တော်တန့်တင်ဦးပါ။ညမခသတင်းအင်ဂျင်စီကနေ VOE ကိုပေးပို့လိုက်တာပါ
။နိုင်ငံရေးပါတီတွေမိတ်ဆက်ကမ်းတာကိုနားဆင်ကြရတာပါ။ကျမတို့တန်လွှင့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။ညနေပိုင်းစီစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင
်။ဒီဇွေးနိုင်ငံမှာလူသေးပျောက်ဖြစ်ခဲ့တဲ့အထိမကြာခင်ကတည်းကဒုတိယရုံချမ်းဖတ်မှုတွေပေါ်ပေါက်နေတဲ့အပေါ်ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူးကပါလက်စတိုင်းသားတွေကိုဆက်လက်ပြစ်တင်ပြောဆိုနေပါတယ်။လက်တလောစတိုက်ဆိုသလိုပြစ်ပွားနေတဲ့တိုက်ခိုက်မှုတွေကသူတော်လှုပ်ဆောင်မှုတွေကြောင့်ဖြစ်နေရတယ်ဆိုတာမေးစရာတော့မလိုဘူးလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးချုပ်ကရီနဲ့ဒီကနေ့တွေ့ဆုံစကားပြောဖို့စီစဉ်ထားတဲ့အစ်ဇွေးဝန်ကြီးချုပ်နက်တန်ယာဟူးကပြောဆိုသွားခဲ့တာပါ။ဒီနေ့2015ခုနှစ်ရဲ့တတိယသုံးလအတွင်း IS Islam စစ်သွေးကြွတွေရဲ့ကမ္ဘာတဝန်းတိုက်ခိုက်မှုတွေဟာနေ့စဉ်40ရာခိုင်နှုန်းကျော်အထိတိုးလာနေတယ်လို့နာမည်ကျော် James Stephens ကော်ဝေးစာဆောင်ရဲ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာသစ်ကဖော်ပြထားပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့လေးလချက်ထဲမှာဇူလိုင်လကနေစက်တင်ဘာလအတွင်းကမ္ဘာတဝန်း IS အဖွဲ့ရဲ့တိုက်ခိုက်မှုပေါင်း1086ခုရှိခဲ့တဲ့အကြောင်းလည်းဖော်ပြထားခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးရောင်ဟီလာရီကလင်တန်ဟာလွန်ခဲ့တဲ့2012ခုနှစ်တုန်းကလီဗျားနိုင်ငံဘင်ဂါဇီမြို့ကအမေရိကန်ကောင်စစ်ဝင်ရုံးတက်ခက်ခံရမှုကိုစုံစမ်းစစ်ဆေးမဲ့ Republican ဦးဆောင်တဲ့အောက်လွှတ်တော်ကော်မတီရှင်းမောက်ဒီကနေ့ထွက်ဆိုမှာဖြစ်ပါတယ်။အမေရိကန်သမ္မတအိုဘားမားအနေနဲ့ပါကစ္စတန်ဝန်ကြီးချုပ်နော်ဝက်ရှာရီဖ်ကိုဒီကနေ့အင်ပီယိုမှာလက်ခံတွေ့ဆုံတဲ့အခါပါကစ္စတန်ဆိုရကတာလီဘန်ဖွဲ့နဲ့နီးကပ်တဲ့ဆက်ဆံရေးတွေရှိနေတယ်ဆိုတဲ့ပြောဆိုချက်တွေနဲ့ပါကစ္စတန်ရဲ့နျူကလ িয়ার လက်နက်တွန်းပြင်ပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့အာရုံစိုက်ဆွေးနွေးသွားလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။
ကြာသပတေးနေ့ညနေပိုင်းရထားတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခဲဒူဘင်စကီဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါရမရှင် VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွန်ပါရှင
် This program has come to you from the Voice of America, Washington.